Welcome to the Voice of America in Burmese.
Minglawa shu, Washington New York VOA American and Nani, Natown Setakuni, January Lana Sekuni, Bodabuni in a case season goes Saturday, Tolini Babi. A cool year zone, the next season go, Tama Engine Nine, Goyemi Tunuga, Udre de Samawa.January လ6ရက်နေ့က Trump ထောက်ခံသူထောင်ပေါင်းများစွာကနေလွတ်တော်အဆောက်အုံနဲ့ဝင်ရောက်စီးနှင်းမှုမှာလှုပ်ဆော်ခဲ့တဲ့ပြစ်မှုနဲ့သမ္မတဟောင်း Donald Trump ကိုအရေးယူမဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးပွဲမှာတရားသူကြီးတွေနဲ့ jury လူကြီးတွေအဖြစ်ထမ်းဆောင်ဖို့မနေ့အင်္ဂါနေ့က American အထက်လွှတ်တော်အမတ်တွေကျန်းသစ္စာကြိမ်ဆူခဲ့ကြပါတယ်။ Democrat အမတ်50နဲ့ Republican အမတ်50စုစုပေါင်းအမတ်တရာရှိနေတဲ့အထက်လွှတ်တော်မှာ Trump ကိုတရားစွဲထားတဲ့အမှုကို February 6ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ပြစ်မှုကျူးလွန်ကြောင်းဆုံးဖြတ်ချက်ချဖို့အတွက်အထက်လွှတ်တော်မှမဲအရေးအတွက်၃ပုံ၂ပုံလိုအပ်ပါတယ်။ဆိုလိုတာကဒီမိုကရက်အမတ်50လုံးကထောက်ခံမဲပေးတယ်လို့ယူဆမယ်ဆိုရင် Republican အမတ်တွေဘက်က18ဦးကနေ Trump မှာအပြစ်ရှိကြောင်းထောက်ခံတဲ့မဲပေးဖို့လိုအပ်ပါတယ်။တကယ်လို့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချမယ်ဆိုရင် Trump အနေနဲ့သမ္မတအပါအဝင်အများပြည်သူဆိုင်ရာယာရုတွေနဲ့ပတ်သက်လို့ထမ်းဆောင်ခွင့်ကိုသူ့တက်တက်လုံးပိတ်ပင်ခံရမှာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးတွေကိုဖြန့်ဖြူးတဲ့နေရာမှာပိုးပြင်းညီတူညီမျှဖြန့်ဝေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအင်္ဂါနေ့ကနှစ်ဆတိုးတောင်းဆိုလိုက်ပါတယ်။ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကနေကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုရှေ့တန်းတင်ဆောင်ရွက်နေချိန်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကတော့ဓာရီကိုစောင့်ကြည့်ပြီးစောင့်ဆိုင်းနေခဲ့ရတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆယ်ရက်ကြာမြင့်တဲ့အမှုဆောင်ဘုတ်အဖွဲ့အစည်းအဝေးအပိတ်မိတ်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် Vaccine nationalism might serve short-term political goals.
Vaccine nationalism ကိုနိုင်ငံကိုပဲဦးစားပေးတဲ့ကာကွယ်ဆေးအမျိုးသားရေးဝါဒဟာတိုးတောင်းတဲ့နိုင်ငံရေးညီမှန်းချက်တွေကိုပဲဆောင်ရွက်ပေးတာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဆေးဆိုင်ရာဒန်းတူညီမျှမှုကိုပံ့ပိုးတာဟာနိုင်ငံတိုင်းရဲ့အကျိုးစီးပွားအတွက်အကျိုးရှိစေမှာဖြစ်တယ်လို့သူကပြောသွားတာပါ။လူဦးရေ 1.3 ဘီလီယံရှိတဲ့အာဖရိကမှာနိုင်ငံတော်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုစတင်ဖို့ကာကွယ်ဆေးအလုံလောက်ရဖို့ရုန်းကန်နေရတဲ့အချိန်မှာတော့ချမ်းသာတဲ့နိုင်ငံတွေကနေကာကွယ်ဆေးအလုံရေတန်းနဲ့ချီပြီးအပိုအဖြစ်မှာယူနေကြောင်းဂဗီးနိုင်ငံတကာကာကွယ်ဆေးမဟာမိတ်အဖွဲ့ကပြောကြားခဲ့ပါတယ်ဒီတော်တွင်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ WHO ကျွမ်းကျင်ပညာရှင်အဖွဲ့နဲ့တွဲဆောင်ခွင့်ပေးဖို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူရဲ့ဆွေမျိုးတဦးကတရုတ်အစိုးရကိုတောင်းဆိုထားပါတယ်။ဒီအဖွဲ့အနေနဲ့တရုတ်အစိုးရကအတန်ပိတ်ထားတယ်လို့ဆွဆွဲခံထားရတဲ့ဗိုင်းရပ်စ်ကူးစက်ခံရသူမိသားစုတွေနဲ့တွဲဆောင်စကားပြောသင့်တယ်လို့လည်းသူကပြောပါတယ်။ဒီတိုင်းနိုင်ငံမှာအင်္ဂါနေ့ကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းအချက်အလက်တွေအရရပ်ပေါင်း28ရက်အတွင်း COVID-19 ရောဂါကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။ကာကွယ်ဆေးဖြန့်ဝေမှုကိုအရှိန်မြှင့်ဖို့နဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့အစိုးရကရုံးကန်ဆောင်ရွက်နေချိန်မှာအခုလိုလူသေးတဲ့နှုန်းအများဆုံးစံချိန်တစ်ကိုရောက်ရှိခဲ့တာပါ။ဒါနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ
်။ This is the worst public health crisis.For a generation.
ဒါကမျိုးဆက်တစ်ဆက်အတွက်ဆိုးရွားဆုံးသောပြည်သူ့ကျန်းမာရေးအကျက်အတည်းဖြစ်ပါတယ်။တချို့လူတွေကဒါကိုရာသီအလိုက်တုတ်ကွေးယောဂါနဲ့နှိုင်းရှင်ကြပါတယ်။ဒါကလုံးဝမမှန်ပါဘူး။ကိုယ်ခံစွမ်းအားကင်းမဲ့မှုကြောင့်ဒီယောဂါကပိုးပြီးအန္တရာယ်များပြီးနောက်ထပ်လည်းပြန်ပွားသွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။လက်ရှိပြည်ထိုင်နိုင်ငံဟာကမ္ဘာပေါ်မှာ COVID-19 ကြောင့်တေဆုံးတဲ့အများဆုံးနိုင်ငံတွေဆင်းမှာပစ္စမမြောက်ဖြစ်ပါတယ်။အင်္ဂါနေ့တနေ့တည်းနောက်ထပ်တေဆုံးသူပေါင်း1600ကျော်ရှိခဲ့ပြီးကူးစက်ခံရသူပေါင်း2000ကျော်ထိရှိခဲ့တယ်လို့ဗြိတိန်အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ5ရက်နေ့ကစပြီးဗြိတိန်တနိုင်ငံလုံးလော့ခ်ဒေါင်းပြန်လုပ်ခဲ့ပြီးကျောင်းတွေစားသောက်ဆိုင်တွေနဲ့မလိုအပ်တဲ့အရောင်းဆိုင်တွေကိုလည်းပိတ်ပစ်ခဲ့ပါတယ်။ဒါအပြင်ခီးသွွာလာခွင့်ကန့်သက်ချက်တွေကိုလည်းချမှတ်ခဲ့ပါတယ်။ COVID-19 ကာကွယ်ဆေးတွေပုံမှန်ရရှိလာတာဟာကမ္ဘာတဝန်းစီးပွားရေးအရာဒီနှစ်အတွင်းပြန်လည်နလန်ထူလာစေမယ်လို့မျှော်လင့်ရကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်္ဂါနေ့ကခန့်မှန်းလိုက်ပါတယ်။ဂ ဒီနှစ်မှာကမ္ဘာစီးပွားရေးဟာ 5.5 ရာခိုင်နှုန်းတိုးလာဖို့ရှိနေတယ်လို့ဆိုပါရယ်ကာဝယ်ဆေးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့အထောက်အကူပေးမှာဖြစ်တဲ့အတွက်အစိုးရတွေအနေနဲ့မနစ်ကပိတ်ဆို့ကန့်သတ်ထားတာတွေကိုဖြေလျှော့ပေးနိုင်မှာဖြစ်ပါရယ်2020ပြည့်နှစ်ကကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်ခဲ့တဲ့ကမ္ဘာစီးပွားရေးကျဆင်းမှုဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးဖြစ်ပါတယ်။ဒီနှစ်မှာကမ္ဘာစီးပွားရေး 5.5 ရာခိုင်နှုန်းတိုးလာဖို့ရှိတယ်ဆိုတဲ့ IMF ခန့်မှန်းချက်ဟာ2010ပြည့်နှစ်ငွေကြေးအကျပ်တဲကနေတိတိတတ်တာပြန်လည်နှလန်ထူလာခြင်းကစပြီးအလင်းမြန်တိုးလာတဲ့နှစ်အဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်။ကာကွယ်ဆေးတွေဟာကမ္ဘာစီးပွားရေးကိုပြန်လည်နှလန်ထူလာစေဖို့အထောက်အကူပြုမယ်လို့မျှော်လင့်ရပေမယ့်ကပ်ရောဂါကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေအတွက်သက်ဆိုင်ရာအစိုးရတွေရဲ့ကူညီထောက်ပံ့မှုကိုလိုအပ်လိမ့်မယ်လို့ IMF ကတတိပေးထားပါတယ်ရှင်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြတော့ပါမယ်ကျွန်တော်ရဲ့မတော်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ411ယောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 338,368 ယောက်ရှိပြီဖြစ်ပါတယ်။မလာနောက်ပိုင်းကစလို့ဒီကနေ့ထိစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်းက 23,000 ကျော်ရှိသွားပြီဖြစ်ပါတယ်။ကိုဗစ်ရောဂါတားဆီးကာကွယ်ရေးအတွက်အရေးကြီးတဲ့ကာကွယ်ထိုးဆေးတွေကိုဒီကနေ့ဇန်နဝါရီလ29ရက်နေ့ကစပြီးထိုးနှံပေးသွားမယ်လို့လည်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနကကြေညာထားပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့စည်ရနာဝန်ထမ်းတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးကိုဗစ် -19 ကာကွယ်ဆေးထိုးပေးသွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေကတော့ဇန်နဝါရီလ29ရက်နေ့30ရက်နေ့မှာထိုးနှံပေးသွားဖို့စီစဉ်ထားပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့ကာကွယ်ဆေးထိုးနှံပေးမယ့်အစီအစဉ်တွေကတော့ဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးလှုပ်ဆောင်သွားဖို့ရှိပါတယ်။လောလောဆယ်မြန်မာနိုင်ငံကအိန္ဒိယကချစ်ချည်ရေးပေးအပ်ထားတဲ့ COVID ရှိကာကွယ်ဆေးတန်းခွဲကိုလက်ဝဲရရှိထားပြီးဖြစ်ပါတယ်။နောက်ထပ်ကာကွယ်ဆေးတန်း30ကိုလည်းမှာယူထားတယ်လို့ကျွမ်းမိုင်ဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ရှိတောင်အရှာဒေတာကကမ္ဘာစစ်ဒုဒ္ဒလူကြီးအများဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာ COVID-19 ကူးစက်ခံရသူ13,000ရှိသွားပြီဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတရက်ထဲကူးစက်ခံရသူ13,094ယောက်ရှိကြောင်းကြေညာချိန်နဲ့တနင်္ဂနွေလုံးကအထူးကြမ်းမတ်ကုသဆောင်တွေမှာအရေးပေါ်လူနာလက်ခံနိုင်တဲ့အတိုင်းအတာပြည့်လုံနေပါဖြစ်နေချိန်မှာကူးစက်သူအခုလိုတန်းတန်းကျော်သွားတာဖြစ်ပါတယ်။ဆေးရုံတွေရဲ့80ရာခိုင်နှုန်းမှာလူနာတွေနဲ့အပြည့်ဖြစ်နေတယ်လို့ကျမ ဌာနစီအင်းတွေမှာဖော်ပြထားပါတယ်အနောက်ဂျဗာအရှိဂျဗာနဲ့ယောရကာတာဒေသတွေမှာလိုပဲလူကြီးအထူးသဖြင့်ဂျဗာကျုံရဲ့တချို့နေရာတွေမှာလည်းဆေးရုံတွေရဲ့95ရာခိုင်နှုန်းကလူနာတွေနဲ့ပြည့်နေပြီဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံမှာအခုချိန်ထိ COVID-19 ကြောင့်သေဆုံးသူပေါင်း19,000ဒီပါရှိပြီးအဲ့ဒီအထက်ကျမဝန်ထမ်း600ကျော်ပါဝင်ပါတယ်သမရဂျိုကိုဝီဒူရိုကတနင်္ဂနွေလုံးအတိုင်းအတာနဲ့ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်အားအင်ဒိုနီးရှားလူဦးရေတန်း290ရဲကအနည်းဆုံး3ပုံ2ပုံကိုကောက်ကွက်ဆေးထုတ်နိုင်ပေးသွားမယ်လို့ပြီးခဲ့တဲ့သတင်းနှစ်ပတ်ကကြေညာထားပါတယ်။အာဖဂန်တာလီဘန်အစ်စ်မြင့်ခေါင်းဆောင်အဖွဲ့တစ်ဖွဲ့အင်ကာနီကအီရန်နိုင်ငံကိုတွားရောက်ပြီးအမေရိကန်ဂျာဝင်ဆေးဆက်ပေးတဲ့ညင်ကြေးရေးဆေးဆက်ဆွေးနွေးပွဲတွေအပေါ်အမြင့်ချင်းဖလှယ်ခဲ့ကြပါတယ်။အာဖဂန်ညင်ကြေးရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ဖို့အတွက်တာလီဘန်ကိုယ်စားလှယ်အဖွဲ့တီဟရန်မြို့ကိုလာရောက်ဖို့အီရန်ကတရားဝင်ဖိတ်ကြားခဲ့ရလို့အီရန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဆာအီဂတ်ဒီဇာဒါကပြောပါရယ်တာလီဘန်ဧည့်သည်တွေကအီရန်အစစ်မြစ်အရာရှိတွေနဲ့ဆွေးနွေးခဲ့ပြီးအီရန်နိုင်ငံကြီးဝန်ကြီးဂျာဗက်ဇာရီဖ်နဲ့တွေ့ဆုံဖို့ရှိတယ်လို့လည်းအီရန်ပြောခွင့်ရဆာအီကပြောပါရယ်ကတာနိုင်ငံဒိုဟာမြို့ကနိုင်ငံရေးရုံးကိုဦးဆောင်နေသူတာလီဘန်ဒုတိယကောင်ဆောင်မူလာအဗ်ဒူလ်ဂါနီဘာရန်ဒါကတာလီဘန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတာဖြစ်ပါတယ်တာလီဘန်တို့ကိုအခုလိုဖိတ်ကြားတာကအာဖဂန်နစ္စတန်နိုင်ငံမှာညီငယ်ရေးရရှိဖို့ရေးအီရန်တို့ပါဝင်ပတ်သက်ဖို့ဆန္ဒပြပြနေပြီးအမေရိကန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာကိုသမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအသစ်ကိုအီရန်တို့ပြတ်တလူရာကြောင်းလို့လေးလာသူတွေကသုံးသပ်ကြပါရယ်ခင်ဗျထောင်ချီတဲ့လက်သမားတွေရဲ့ဆန္ဒပြမှုကိုရင်ဆိုင်နေရတဲ့အိန္ဒိယအစိုးရကနယူးဒယ်လီမြို့တော်မှာအရန်တပ်ဖွဲ့အင်အား2,000ကိုအဖြစ်တဆွဲချတာကိုအင်္ဂါနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။ဆန္ဒပြလက်သမားတွေကနှစ်ပေါင်း400တန်းရှိတဲ့နမ်မဂျော်ရက်ဖို့ရှီယောင်ခန္ဓာကိုစီးနှင်းဝင်ရောက်ပြီးရဲတပ်ဖွဲ့နဲ့ရုံးရင်းစကတ်တွေဖြစ်ပွားပြီးတဲ့နောက်အခုလိုတပ်ဖွဲ့အင်အားတိုးချက်ချတာကိုအမိန့်ထုတ်ပြန်လိုက်တာလို့ EFP သတင်းကပြောပါတယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့ချတာတဲ့အတားအဆီးတွေကိုချိုးဖျက်ပြီး မြို့တော်နီကရက်ဖို့ဒ်ရှီယွန်ခန္ဒန်နေပြည်တော်ဝင်ရောက်ခဲ့တာပါရဲတပ်ဖွဲ့ကမျက်ရည်ပုံးဘုံတွေမိသားပိုက်တွေနဲ့နမတ်တုတ်တွေတုံးပြီးလူစုခွဲခဲ့တာဖြစ်ပါတယ်ရုံရင်းစံကတ်ဖြစ်မှုတဲ့အနည်းဆုံးဆန္ဒပြသူတယောက်တည်ဆုံးပြီးရဲတော်တော်များများတန်ရာရရှိခဲ့ပါတယ်တည်ဆုံးသူကလက်ထုံးဆက်မှောက်ပြီးတည်ဆုံးခဲ့ရတာလို့ရဲတပ်ဖွဲ့ကပြောပါတယ်အိန္ဒိယအစိုးရထုတ်ပြန်လိုက်တဲ့စိုက်ပျိုးရေးဥပဒေတွေကိုစန့်ကျင်ကန့်ကွက်ဖို့ New Delhi မြို့နယ်နိမိတ်အနားမှာလူဘလကရဲကစကန်ချဆန္ဒပြနေတဲ့လက်သမားတွေကိုအစိုးရကအခုချိန်ထိလူတီလီပြောတော့လည်းဝင်ခွင့်မပြုခဲ့ပါဘူးအင်္ဂါနေ့ကသမရနိုင်ငံနေ့ Republic Day ကျင်းပတဲ့နေ့မှာတော့မြို့တော်တွေဝင်ရောက်ဖို့ကြိုးစားရာကနေအခုလိုလူသေဆုံးတဲ့အထိဖြစ်ပွားခဲ့တာပါရုံးရင်းစံကတ်ဖြစ်အောင်ပြုလုပ်ခဲ့တဲ့ဆန္ဒပြသမားတွေကဆန္ဒပြသူအားလုံးကိုကိုးစားမပြုဘူးလို့ဆန္ဒပြခေါင်းဆောင်တွေကပြောပါတယ
်ကစ္စန်ရှန်တီမဲ့တရီကေဆီအဂရီဆေကရင်ဂေသဘီဟမ်ဂျီတ
င်ဂျင်ဂျန်ဂျန်နဲ့ဆက်ပြီးဆန္ဒပြမှသာကျွန်တော်တို့ဒီတိုက်ပွဲကိုအောင်နိုင်မှာဖြစ်ပါတယ်။ကဘာကကျွန်တော်တို့ငင်းချမ်းစွာဆန္ဒပြသူတွေကိုစောင့်ကြည့်နေပါတယ်။ငင်းချမ်းမှုကိုစက်မထဲရင်ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်ရပါလိမ့်မယ်လို့ဆန္ဒပြလက်သမားခေါင်းဆောင်ယူဂျန်ဒရာယဒဖ်ကပြောပါတယ်။အိန္ဒိယအစိုးရကလက်သမားတွေစန့်ကျင်နေတဲ့စိုက်ပျိုးရေးဥပဒေတွေကလေယာကဏမှာပုဂ္ဂလိကယင်းနှိမ့်နှံမှုတွေဝင်ရောက်ပြီးခိမိစေမှာဖြစ်တယ်လို့ပြောပေမဲ့အတိုက်ခံခေါင်းဆောင်တွေကတော့အစိုးရကဒီဥပဒေကိုတိတိကျကျတိုင်ပင်ချပြခြင်းမရှိဘဲထုတ်ပြန်ခဲ့တဲ့ဆိုပြီးအပြစ်တင်ပြောဆိုနေပါရယ်ခင်ဗျာ The Voice of America The Away ပေါ်တော့ဒီမနေ့ကနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူညင်ညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
လက်နက်ကင်ဖွဲ့တွေလှုပ်ရှားရာရှမ်းပြည်နယ်မှာဒေသခံအကြမ်းသားတွေပြစ်ကတ်ခံရဖမ်းဆီးတပ်ဖြတ်ခံရတာတွေအပါအဝင်ဥပဒေမဲ့လုံရက်တွေပေါ်ပေါက်နေတဲ့အပေါ်ဒေသခံတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါရှမ်းပြည်နယ်ကြောင်မဲမြို့မှာစားတောက်ဆိုင်အတွင်းတနက်နေ့ပြစ်ကတ်တာကြောင့်နှစ်ဦးဒဏ်ရာရခဲ့တယ်လို့ကုတ်ခိုင်မြို့နယ်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့ကအရွယ်မရောက်သေးတဲ့မိန်းကလေးတဦးကိုအာဓမပြုကျင့်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်တရားဥပဒေစိုးမိုးရေးအတွက်စိုးရိမ်နေကြပါတယ်တနင်္လာနေ့ညကကြောင်မဲမြို့မှာစားတောက်ဆိုင်အတွင်းတနက်သမားနှစ်ယောက်ဝင်ရောက်ပစ်ခတ်ရမှာတော့စားတောက်နေတဲ့အမျိုးသားနှစ်ဦးပေါင်တင်ပါနဲ့ခြေစလုံးတွေမှာဒဏ်ရာရခဲ့တယ်လို့ကြောင်မဲမြို့ကန်တဦးဖြစ်တဲ့ဦးတမောင်သိန်းက VOA ကိုပြောပါတယ်။ည
ကိုးလိုက်လားညခွဲ၈ပေါ့။ဒီညခွဲ၈ကျော်ပေါ့။အဲ့ဒီဘက်ကနေတော့ကစိုက်ကင်းနဲ့ဆင်းလာတော့အဲ့ဒီဆိုင်ရှိမှာဒီကအန်တူကြီးဆိုတဲ့စားတောက်ဆိုင်ကိုဗစ်ကိုဖြေလျှော့ပေးတဲ့အခါမှာဖုံးဝင်ရတဲ့ဆိုင်လေးပေါ့။အဲ့တော့အဲ့ဒီအဲ့ဒီမှာဒီဝိုင်းမှာတိုင်သွားနေတဲ့ကလေးတွေအဲ့ဒီစိုက်ကင်းလာပြီးရက်ပြီးပြစ်သွားတာပြောတယ်။ပြစ်တယ်လို့မရောက်လို့ပြောတယ်။ပြစ်တာတော့ခုနှစ်ချက်ပြ။အဲ့ချက်ပြတာကမရောက်မှန်တာပေါ့နော်။
ပြမှုကျွလွန်သူတွေဟာဘသူတွေဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်ကင်အဖွဲ့တွေလှုပ်ရှားရနေပြီမှာပြစ်ခတ်မှုကြုံခဲ့တာကြောင့်ဥတင်မောင်သိန်းတို့လိုဒေသခံတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတယ်လို့ဆက်ပြောပါတယ်
။ကျွန်တော်တို့ရှိမှာတော့ဒီကမှုတွေစိတ်တယ်လို့ပြောလို့ရတာပေါ့နော်အပြစ်များတယ်လို့ပြောလို့ရတာပေါ့။ဒါဆိုတော့အပြစ်ခံပြီးသွားတဲ့အားတွေလည်းရှိရပါရှိပါ။တရားဥပဒေစုံလုံးလို့နောက်တော့ကပြည်ခွင့်ရေးဆိုတဲ့ကိစ္စတွေကတာရဲထဲမှာလည်းရှိကြပါ။ကျွန်တော်တို့ဘက်မှာတော့မရှိရကြပါဘူး။
ကြောင်မဲမြို့မှာ2018ခုနှစ်ကကျမတော်အရာရှိဟောင်းတဦးနဲ့တန်ခါတော်တပါပြစ်ခတ်တပ်ဖြတ်ခံရတယ်လို့2019ခုနှစ်မှာကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ3ယောက်နဲ့ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလကလည်းကြောင်မဲမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စော်တို့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။ဒီပြစ်မှုတွေမှာလည်းဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမရှိခဲ့ပါဘူး။ဒီလ24ရက်နေ့ကလည်းကုတ်ခိုင်မြို့နယ်မန်ပင်းရွာအနီးကကျန်းဆိုင်ခင်းတန်းမှာအမျိုးသမီး2ယောက်ကိုလက်နက်ကင်တပ်ဖွဲ့ဝင်2ဦးကအတင်းကျပ်ခေါ်ဆောင်သွားခဲ့ပြီးအရွယ်မရောက်သေးတဲ့မိန်းကလေးတူအာဓမပြုကျင့်ခံခဲ့ရတာကြောင့်ရဲစခန်းကိုတိုင်ကြားဖို့ပြင်ဆင်နေတယ်လို့လည်းဒေသခံတူကပြောပါတယ်
။ခုကဒီအာဓမပြုကျင့်ခံတဲ့ကောင်မလေးက16မိနစ်ပြ။လက်နဲ့နဲ့ထင်ထားတဲ့အတွက်ကြောင့်အောက်ကြောင့်လုံပြီးတော့ကျွလွန်ခံရတာပေါ့။ KIA သတ္တနည်းအောင်လုံးကျွလွန်ကျွလွန်နမို့ပြဒီတတတယောက်တည်းဒီကိစ္စကိုကျွန်တော်တို့ဒီအမှုတန်ရတဲ့ဒီရခိုင်မှာအမှုဖွင့်ထားမယ်ဒီနေ့သွားတယ်ဒီနေ့ဒီနေ့အမှုပြေခွင့်နဲ့အမှတ်ခံတော့အမှုဖွင့်မယ
်အာဓမပြုကျင့်သူဟာကချင်လွတ်လပ်ရေးတပ်မတော် KIA တပ်ဖွဲ့ဝင်ဖြစ်တယ်လို့ဒေသခံတွေကဆွဆွဲထားပေမဲ့ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိသေးဘူးလို့ပြောပါတယ်အဲ
့ဒါနဲ့ပတ်သက်လို့ကျွန်တော်အောက်ခြေကတတိမဘာမှမတက်ဘူးခင်ဗျအဲ့ဒါမျိုးဒီဖြစ်လို့ရှင်တော့ကျွန်တော် 也有了细胞的基因，也有了细胞的联合波的基因，细胞的 OK。
山地内对乌龟们留下对九龙那边们，这边也有奶奶七爷那里，阿奶那里阿婆，如果有留下你的，你们阿姐们阿婆在那的，乌昂苗民啊，苦路懂得吧的。
人家讲是不会的，是人家讲了不了，就给啥是吧？哎呦，人家以后就那路，你的那破烧你吧的，是不是？就家的，不是苗木后边的，买那个人家有破烧那一道，给啥的，你的嘛，几乎一样路啊这边。ဒီလိုမျိုးကိစ္စတွေမရှိမချင်းထားရတော့ဆယ်လီဘရိတ်ဖြစ်နေဥမာပါပဲနောက်တစ်ခုကတော့ကျူးလွန်တဲ့တက်မတော်တိုင်းကျူးလွန်တဲ့စစ်တပ်တိုင်းကျူးလွန်တဲ့လက်နက်ကင်တပ်ဖွဲ့တိုင်းကဒီကိစ္စတွေမလုံဆောင်ရပါဘူးအမှန်တကယ်ဟိုမကျူးလွန်ဖို့အတွက်လေးစားသောတာဝန်ခံဖြစ်လို့ရှိနေချက်ချင်းဒီလိုဒေါ်လာရယ်လို့အမြင်နဲ့ပြောနေတဲ့ဒီသိင်းကြီးမခံမင်းနဲ့အပြစ်ပေးရေးရသောကိစ္စတွေကိုအမြန်ဆုံးထူထောင်ဖို့လိုအပ်နေပါပြီ
ဒီအပိုင်းတွေအတွင်းမှာမူဆယ်မြို့နယ်မှာမိသွေးကားရင်ပေါင်ပြစ်ခတ်ခံရတာဒီဘောမျိုးနယ်ကကြေးရအုပ်ချုပ်ရေးမှုတပ်ဖြတ်ခံရတာအရက်သားတွေကိုလက်နက်ကင်အဖွဲ့တွေကဖမ်းဆီးတာဆိုတဲ့သတင်းတွေလည်းဇက်တိုက်ထွက်ပေါ်နေသလိုတိုက်ပွဲကြောင့်နေရာစွန့်ခွာနေရတဲ့စစ်ရှောင်တွေလည်းယာနဲ့ချီရှိနေစေဖြစ်ပါတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့နိုင်ငံအလိုက်လူ့ခွင့်ရေးအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR လုပ်ငန်းစဉ်မှာတော့မြန်မာအစိုးရတာဝန်ရှိသူတွေကလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေတာတွေရှိကြောင်းတင်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေကလူ့ခွင့်ရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းနိုင်ငံတကာကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ခိုင်ပြည်နယ်ကမြောက်ဦးဒေသကိုကမ္ဘာရှေ့အောင်ညီကျင်းမှုအမွေနဲ့စီးရင်ဝင်ဖြစ်ရင်နောက်ဆုံးအဆိုပြုလာတင်မဲ့အစီအစဉ်ကိုနောက်တစ်နေ့ရွှေ့ဆိုင်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရှေ့အောင်ဇေတီပထိုးတွင်နေထင်ရှားတဲ့မြောက်ဦးဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ညီကျင်းမှုအဖွဲ့ UNESCO ရဲ့ကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်ဖို့စီစဉ်နေပေမယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကစလက်နက်ကင်ပဏိပခတွေနဲ့ပြီးခဲ့တဲ့နှစ်ကစခဲ့တဲ့ကိုဗစ်ကာယောဂါကြောင့်နောက်တစ်နေ့ရွှေ့ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်UNESCO စီးရင်ဝင်ဖြစ်ဒီနေ့ထက်မှနောက်ဆုံးဆိုပြုလာတင်ဖို့ရည်ရွယ်ထားပေမယ့်အရှင်နေရရွှေ့လိုက်ရတာလို့လည်းမြောက်ဦးရင်ကျင်းမှုအမွေနဲ့ဒေတာထင်းထင်းဆောင်းဆောင်းရေးဖွဲ့ဥက္ကဋ္ဌဒေါခင်တန်းကပြောပါတယ်
။အဲကျမတို့ကနေဒီတော့မှာ2020 January မှာကျမတို့ nomination တို့ဒီအကောင့်ပစ်ကိုကျမတို့တင်ပြီးလို့ကျမတို့နားလည်ခဲ့ပါတယ်။အဲဒါပေမဲ့လိုအပ်နေတာက management plan ပိတ်စာလေးလိုအပ်နေတယ်။နောက်ဆက်တွဲထပ်တင်မယ်လို့ဆိုပြီးကျမတို့သိခဲ့ရတယ်။သိခဲ့ရပြီးတော့မှာကျမတို့ covid ဖြစ်တယ်နောက်တစ်ခါကျတော့အဲ့ဒီနေနေမတည်ငြိမ်မှုဖြစ်တယ်။အဲ့ဒီချက်ဖို့ကြောင့်သူတို့တွေကနေကြတော့မှာအဲတနည်း withdraw လုပ်မယ်ဆိုတာအခုမှသိရတယ
်ရခိုင်လက်နက်ကန်အဖွဲ့နဲ့တပ်မတော်ကြောင့်ပဏိပခတ်တွေကြောင့်ကိုတောင်ဖျားပါဝင်ရှေးအောင်စေတီပထိုနဲ့အဆောက်အုံတချို့ထိခိုက်ပျက်စီးမှုတွေရှိခဲ့ကြောင်းလဲမြောက်ရင်ကျင်းမှုအမွေနဲ့ဒေတာထင်းထင်းဆောင်းလျှောက်ရေးအဖွဲ့ကပြောဆိုထားပါတယ်လက်နက်ကန်ပဏိပခတ်တွေနဲ့ကိုဘက်ကယောဂါကြောင့်ကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်ဖို့လျှောက်ထားတဲ့အစီအစဉ်နှောင့်နှေးခဲ့ရပေမယ့်အဆိုပြုလာအတွက်ပြင်ဆင်နေတာတွေရှိတယ်လို့လဲရခိုင်ပြည်နယ်ရှေးအောင်သူတည်တနန်းနဲ့မြို့သားပြတ်တိုက်ဦးစီးဌာနကမ္ဘာအမွေနဲ့များဌာနခွေညွှန်ကြားရေးမှူးဦးစုစုလင်းကပြောပါတယ်
မြန်မာပြည်သားအခြေအနေပေါ့လေအရင်ကျွန်တော်ရောက်ခင်လေကကျွန်တော်တို့ဒီမှာကဒီပြင်ဆင်ထားတဲ့ကိစ္စလေးကိုရှိပါတယ်ဝင်လို့ရတယ်လေအဲ့ဒါတွေကတော်မနာလေးကပြည်စုံနေပါတယ်ပြည်စုံနေပြီကျွန်တော်တို့ဒီဘက်ရောက်တဲ့ကြည့်ကြတော့မြန်မာပြည်သားအနေထားရမြန်မာပြည်စုံဝယ်ကိုဖြစ်နေတယ်တွေ့တာပေါ့လေအဲ့ဒါနဲ့ကျွန်တော်ဝါရီယာလည်းပြည်စုံနေတာရှိနေတာအဲ့မှာကျွန်တော်တို့ပြန်ပြီးတော့လိုအပ်တဲ့အနေထားတွေအဲ့ဒီတင်လို့ကြတော့တက်မှန်ပြီး update လုပ်ရရှိရလေးပြီးတောင်းရပြည်သားတွေဝက်တာတွေခဏအားလေကျွေးတဲ့အချိန်နဲ့မျိုးတွေကွန်ဖရင့်ကြီးနဲ့ပေါ့ကွန်ဖရင့်ကြီးနဲ့ကျွန်တော်ဆောင်ရွက်စတင်ပြီးအလုပ်လေးဆောင်ရွက်တာအတော်လေးဒီလိုမျိုးရှိပါရဲ့
မြောက်ဦးဒေတာကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်ရဲ့ဆိုပြူလာမူကြံကို UNESCO ထံ2019ခုနှစ်မှာတင်သွင်းခဲ့ပြီးအပိဒအဆိုပြူလာကိုဒီနှစ်ဆန်းမှာပေးပို့ဖို့စီစဉ်ထားပေမဲ့ပဏိပခတွေကြောင့်ပညာရှင်တွေကွင်းစင်လေးလာမှုမလုပ်နိုင်ပဲဖြစ်နေရတယ်လို့လည်းတာဌာနရေးနဲ့ရင်းချင်းမှုဝန်ကြီးသူရဥအောင်ကပြောဆိုထားတာပါမြောက်ဦးဒေတာကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်ဖို့ဒေတာခန့်နိုင်ငံရဲ့တိုင်ဝမ်ကလည်းဝိုင်းဝန်းကြိုးပမ်းခဲ့ကြပေမဲ့လုံချုံရင်းနဲ့ကယောဂါ NDA ကြောင့်အစီအစဉ်နှောင့်နှေးခဲ့ရတဲ့အတွက်စိတ်မကောင်းဖြစ်မိတယ်လို့လည်းမြောက်ဦးမြို့နယ်ပြည်နယ်လွတ်တော်မှဦးထွန်းသားစင်ကပြောပါတယ
်ဒါတရားတကယ်ဒီအမျိုးသားအမွေနဲ့ဖြစ်တဲ့နိုင်ငံအမွေနဲ့ဖြစ်တဲ့ဒါကြောင့်ထင်းထင်းတက်လေဆိုပြီးတော့ဒီပြည်သူတွေကလည်းတောင်းဆိုတယ်အလွတ်တော်ကိုယ်စားလှယ်တွေကလည်းပဲပြည်သူတောင်းဆိုကြရဲ့အဲ့ဒါကိုအကောင့်ထဲပေါ်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကတော့ပြည်သူကိုယ်စားလှယ်တွေမဟုတ်လို့ပြည်သူကိုယ်စားလွတ်တော်ထဲမှာဆိုတဲ့မဲခွန်းနဲ့တင်ပြီးတော့အလုပ်လုပ်ခဲ့ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအပေါ်မှာအစိုးရအနေနဲ့ကောင်စီပေါ်ဆောင်ရွက်မှုကအားနည်းနေသေးတယ်လို့မြင်တယ် အခုလည်းပဲအာဒီအာဒီကျွန်တော်တို့ခြေအောင်မွေအနည်းအဖြစ်အတင်မဲ့အဆိုပြုလွာပေါ်တနည်းနောက်ဆုံးလိုက်တယ်ဆိုတော့တနည်းကျွန်တော်တို့အတွက်အာဒီစူးစားခဲ့သမျှတွေဟာတနည်းနောက်ဆုံးလိုက်တယ်ဆိုတော့ကျွန်တော်တို့လည်းစိတ်မကောင်းပါဘူး
မြန်မာနိုင်ငံမှာရှီအောင်စည်တီပထိုးတင်တဲ့ထင်ရှားတဲ့ပကံဒေတာကိုတော့ယူနီစကိုရဲ့ကမ္ဘာ့ယဉ်ကျေးမှုအမွေနဲ့စီရင်ဝင်ဖြစ်2019ခုနှစ်မှာပဲအသီးမှပြုလက်ခံထားပြီးပြုခေတ်ရှီဟောင်းမျိုးတွေဖြစ်တဲ့တရေခက်တရားဗီဒနိုနဲ့ဟန်လိန်တို့ကိုလည်း2014ခုနှစ်မှာပဲကမ္ဘာ့အမွေနဲ့စီရင်မှာဖြစ်သိမ်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပေးပို့ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်ရဲ့ပြည်ပခတွေအတွင်းမှာတရားမျှတမှုတွေရဖို့ဖော်ထုတ်တဲ့အခါမှာလူခွေချိုးပေါက်ခံခဲ့ရတဲ့ဒုက္ခသည်တွေရဲ့အတန်တွေကိုနားထောင်ပေးကြဖို့နဲ့နေရပြန်ရေးဒုက္ခသည်တွေရဲ့သဘောထားတွေကိုလည်းမေးပါလို့ကိုဖီအန်နန်ကော်မရှင်ဖွဲ့ဝင်တူကတိုက်တွန်းလိုက်ပါတယ်အခုဆိုရင်ရိုဟင်ဂျာဒုက္ခသည်တွေဟာနေရရင်းကိုလည်းပြန်ခွင့်မရသေးစခန်းတွေထဲမှာလည်းနေထိုင်ရကြက်တဲခတ်ခဲလာတဲ့အတွက်ပင်လေတွေကကျွန်းစီကိုသွားကြဖို့ဆုံးဖြတ်နေကြရတယ်လို့ဒုက္ခသည်တွေကပြောပါတယ်အသေးစိတ်ကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်ကျမ်းဖတ်ပြိပခတွေတွင်မှာရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်နေရတာဇန်နဝါရီလ23ရက်နေ့ကဆိုတနှစ်တင်းတင်းပြည့်သွားပါပြီဒုက္ခသည်တွေအတွက်တရားမျှတမှုတွေကိုဖော်ဆောင်နိုင်ပြီလားတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအနေနဲ့ရောဆုံးရှုံးနေတာမှုတွေကိုအလေးထားဆောင်ရွက်နိုင်မှာသလားဆိုတာကိုတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အကြံပေးကော်မတီအဖွဲ့ဝင်လည်းဖြစ်ဘာသာပေါင်းစုံညီညာရေးအဖွဲ့ရဲ့အဖွဲ့ဝင်လည်းဖြစ်တဲ့ဦးဝေလွင်ကအခုလိုသုံးသပ်ပါတယ
်။ဒီပြည်ဆိုင်ကအဖွဲ့အစည်းအမျိုးမျိုးဖြစ်နေပြီးတော့ကဒီဖြစ်စဉ်ကြီးမှာအမတန်ကိုဝင်နေဖွဲ့ရဖြစ်ရပြီးဖြစ်ခဲ့တယ်ဆိုတာကိုပြောနေကြတယ်။ပထမပိုင်းမှာကျွန်တော်တို့ဘက်ကလည်းပဲတာကိုကမ္ဘာ့ဖိပိလီပဲပြန်လဲတုံ့ပြန်လဲနောက်ပိုင်းမှာကိုယ်တိုင်စုံစမ်းဆက်ဆင်းမှုတွေလုပ်တယ်အထူးသဖြင့်တမတော်ဘက်ကဆိုရင်တော့အထူးစုံစမ်းရေးတွေလုပ်ပြီးတော့စစ်ခုံရုံးတဲ့တောင်မှာစစ်ဆင်အောင်အထောက်အထားတွေတွေ့တယ်ဆိုပြီးတော့တစ်ခုပြီးတစ်ခုပေါ်ထုတ်ရတယ်အဲ့တော့ဒါကဘာလို့ပြနေလဲဆိုရင်အဲ့ဒီမှာဒီအနိခယုံတွေဖြစ်ခဲ့တာဟုတ်ဘယ်သူမှအငြင်းမပွားဘူးဘလောက်အတိုင်းအတာကြီးဖြစ်တယ်လဲဆွဆွဲချက်ကပြင်းပြင်းထန်ထန်ပဲဆွဆွဲလို့ရမလားဒီလိုဖြစ်နေဆိုတော့ဒါတရားဥပဒေခုံရုံးကဒုဥပဒေကြောင့်အရာဒါဆုံးဖြတ်ဖို့လိုအပ်ပါတယ်။ဘာကျွန်တော်ပြောချင်တယ်ဆိုရင်ကဘာကိုတက်တည်ကြခြင်းရင်ဒီကျွန်တော်တို့မြန်မာပြည်မှာရခိုင်ပြည်နယ်မှာဒီပဲနဲ့ကြံခဲ့တဲ့လူတွေရဲ့ဘဝအခြေအနေသူတို့ကိုဘာတွေများလုပ်ပေးတယ်။အဲ့တော့အဲ့ဒီမြေပြင်အခြေအနေမှာတသုံးတရာတော့ကျုံ့ဝဲမှုအရေးများရှိတယ်ဆိုရင်ဒီထွက်ပြေးလာတဲ့လူတွေပါကဒီယုံကြည်စိတ်ချမှုတွေကလည်းလည်းလေးတက်လာမှာပေါ့ဒီ
သိင်းနဲ့ချီပြီးထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်ရေးစီစဉ်ဆောင်ရွက်ကြတဲ့အခါမှာဒုက္ခသည်တွေရဲ့တောင်းဆိုချက်သူတို့ရဲ့ဘဝတွေအမခံချက်ပေးနိုင်မှုအရေးဒုက္ခသည်တွေရဲ့အတန်တွေကိုလည်းနားထောင်ပေးစေချင်ပါတယ်လို့ဦးအေးလွင်ကအကြံပြုပါတယ်
။ကာယကရှင်များရဲ့စံတာကာယကရှင်များကိုအရေးကြီးတဲ့ယူအင်းပြန်ပြီးတော့ပြောလို့ဆိုတာတွေကတိတိကျကျတော့ရှိဖို့လို့ထင်တယ်။အဲ့တော့သူတို့ voice ပေါ့လေ voice of the voiceless အစံပြောင်းနေတော့သူများရဲ့အတန်ကိုနောက်ဆုံးပြပါအဖြစ်အဲ့ဒီမှာရှိပါသေးတယ်
။ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေဟာနေထိုင်စားတောက်ရေးခက်ခဲဖြစ်လာတဲ့အပြင်နေရရင်းကိုပြန်ဖို့ကလည်းမရေရာတဲ့အတွက်ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဆိုရာစီစဉ်ပေးထားတဲ့ပင်လယ်ထဲကဂျုံဘာဆန်းချစီကိုပြောင်းဖို့စဉ်းစားနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပြပါတယ်
။ဘာဆန်းချဂျုံကိုဇန်နဝါရီလ29ရက်နေ့လို့ရဲ့ကောင်နေကတောင်းချက်ရဲ့အစီအစဉ်ရှိနေကြောင်းသိရှိရပါတယ်ခင်ဗျာ။မြမာချီလိုလေပြန်ဖို့လမ်းကြောင်းရဲ့တကြောင်နဲ့တော့ဒုက္ခသည်စကားမှာလည်းနေရတိုင်းရဲ့စာရေးစုံအခါကဲကျွန်နေရတဲ့အတဲကြောင်ဘာချမ်းချာကျွန်းကိုဒုက္ခစရိယာရေးစရာလည်းမရှိတဲ့အတဲကြောင်နဲ့နေရတကပုံရုံး ICJ ကနေတရားမျှတမှုရရှိရအတွက်ကျွန်တော်ကအားလုံးကဆောင်းမြောက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒီအပိုင်းတွင်းမှာပဲလူစုခွဲနေရာချထားနိုင်မှုရေးစကန်တာဝန်ကနေစီစဉ်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးအောင်မြင့်ကလည်းပြောပြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့နိုင်ငံလိုက်လူခွင့်အခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR မှာတော့ရိုဟင်ဂျာတွေပါဝင်လူလဲစုမျိုးနွယ်စုတွေပေါ်မှာလူခွင့်အခြေအနေဟာဆိုးရိမ်စရာအခြေအနေရှိနေသေးတယ်ဆိုတာထောက်ပြကြပါတယ်။ရိုဟင်ဂျာဆိုတဲ့နာမကိုမတုံ့နှုံးနဲ့မြန်မာအစိုးရဘက်ကတော့ဒီလူခွင့်ချိုးဖောက်မှုတွေပေါ်မှာအချက်အလက်ခိုင်ခိုင်မာမာနဲ့တိုင်ကြလာရင်တုံ့ပြန်ကင်တွယ်ခဲ့တာတွေရှိတယ်လို့လုံခြုံရေးတာဝန်ရှိတဲ့သူတွေအပြစ်ကျူးလွန်တာတွေတွေ့ရင်လည်းခုံရုံးဖွဲ့ရေးယူတာတွေရှိပါတယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်ရှင်ကျွန်မစုမောပါ
ဒ VOA အမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်ပြကောက်နှုတ်တင်ပြပေးသွားပါမယ်။ Is post election Myanmar moving closer to China?ရွေးကောက်ပွဲနောက်ပိုင်းမြန်မာဟာတရုတ်ဘက်ပို့ပြီးတော့နီးကပ်လာနေသလားဆိုတဲ့ခေါင်းစဉ်နဲ့ Anshan ရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ပြည်တွင်းမှာ COVID-19 အခြေအနေဆိုးပေမဲ့လည်းဒေါက်တာဆန်းစုကြည်ဦးဆောင်မှုအောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာ2020ရွေးကောက်ပွဲမှာအပြတ်သက်နိုင်ရရှိခဲ့တယ်လို့ဆိုပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်ဒေသတချို့မှာမဲပေးခွင့်ကန့်သတ်ခဲ့ရပေမဲ့လည်းရွေးကောက်ပွဲတစ်စုံလုံးဟာလမ်းကြောင်းမှန်ပေါ်မှာရောက်ရှိနေပြီး NLD ဟာပြည်သူ့လွတ်တော်မှာရောအမျိုးသားလွတ်တော်မှာပါပုံမူပြီးတော့အများစုနေရာတွေရရှိခဲ့တယ်လို့ဆောင်းမကိုအစချည်ရေးသားရပါတယ်။ Ranger ရေးကင်တွေရမှာနိုင်ငံတကာတရားခုံရုံး ICJ မှာမြန်မာနိုင်ငံကိုသူမကိုယ်တိုင်တွားရောက်ကာကွယ်ခဲ့ခြင်းကြောင့်အနောက်မီဒီယာတွေကသူမဟာဒီမိုကရေစီကိုတစ္ဆာပေါက်သူလို့တစိကကြပေမဲ့လည်းပြည်တွင်းမှာတော့မြန်မာနိုင်ငံကိုကာကွယ်သူအဖြစ်ထောက်ခံသူမြင့်တက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဆောင်းမထဲမှာ NLD အစိုးရရဲ့ရင်ဆိုင်ဘွယ်ရာရှိတဲ့ပြည်တွင်းဦးစားပေးတွေထဲမှာစီးပွားရေးကျဆင်းမှုဆင်းရဲမွဲတင်မှုတဟုန်လို့မြင့်တက်လာခြင်းနဲ့ကပ္ပီကာလအတွင်းအလုတ်ကင်ရှားပါမှုတွေကိုဖော်ပြထားပြီးရက်တန့်နေတဲ့ငင်းငင်းဖြစ်စဉ်ကိုလည်းထောက်ပြထားပါဗျ။နိုင်ငံတကာပုံရိပ်ဖြစ်နေ Ranger အရေးမှာဆိုးရတဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေနဲ့ပတ်သက်လို့လည်းဖော်ပြထားပြီးဒီအကျက်တဲတွေကစီးပွားရေးပိတ်ဆို့မှုတွေစီကိုဥတီလာစေနိုင်တယ်လို့သတိပေးထားပါဗျ။အဆိုပါအကျက်တဲတွေကိုဖြည့်ရှင်းရမှာဒေါ်ဆန်းစွကျင်တဲ့သူမရဲ့အဆိုအအတွက်တရုတ်နိုင်ငံကိုအလိုအပ်ဆုံးသောတိုင်းပြည်အဖြစ်လည်းဖော်ပြထားပါဗျ။နေပြည်တော်အစိုးရအနေနဲ့အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆေးအလုံးရေတန်30မှာယူထားပြီမဲ့လေနိုင်ငံလူဦးရေအားလုံးကိုကာကွယ်ဆေးထိုးဖို့အတွက်တရုတ်နိုင်ငံနဲ့လက်တွဲလုပ်ကိုင်ဖို့လိုအပ်ပြီးကာကွယ်ဆေးဆိုင်ရာတန်ခင်းတမန်ခင်မြင့်မားနေတာကိုလည်းဒီနှစ်အစောပိုင်းမှာလာရောက်လည်ပတ်သွားတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝေါင်ယီရဲ့ခီးစဉ်တွင်ကဖော်ပြခဲ့တယ်လို့ဆိုပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ရေးမိဖက်နဲ့ဒုတိယအကြီးဆုံးနိုင်ငံသားရင်းနှီးမြှုပ်နှံမှုလုပ်ကိုင်တဲ့အတိုင်းပြည်တစ်ခုဖြစ်တယ်လို့ဆိုပါတယ်မြန်မာလူ့အဖွဲ့အစည်းအတွင်းတရုတ်ဆန့်ကျင်ရေးစိတ်ကံစားမှုတွေကင်းအောင်လျက်ရှိနေပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ရဲ့အဆိုအရကတော့တရုတ်မြန်မာစီးပွားရေးဈေးကြံစရာတွေကတဆင့်တရုတ်နဲ့နီနီကက်ကက်စီးပွားရေးပူးပေါင်းဆောင်ရွက်ခြင်းကရရှိလာမယ့်အကျိုးစီးပွားတွေကိုရှာဖွေနေစေပဲလို့ရည်တာထားပါဗျ။ Ranger အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကမြန်မာအပေါ်ဖိအားကြီးမားနေစဉ်မှာအာရှအိန္ဒိယနိုင်ငံတွေကတော့ပါဝင်ပတ်သက်ဖို့အတွက်ခြေတုံချတုံဖြစ်နေကြပြီးမွတ်စလင်အများစုနေထိုင်တဲ့နိုင်ငံနှစ်ခုဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနှစ်ခုကပဲချစ်ချစ်လောက်လောက်ဝေဖန်ခဲ့ကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာ Ranger အရေးမှာမြန်မာနိုင်ငံကိုအဓိကထောက်ခံပေးခဲ့ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားညှိနှိုင်းမှုတွေလှုပ်ဆောင်နိုင်ရေးတတကြွကြွပါဝင်ပေးခဲ့တယ်လို့လည်းဆိုပါတယ်။နိုင်ငံကအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာတရုတ်ပေးတဲ့အကာအကွယ်ဟာမြန်မာအတွက်အရေးကြီးပြီးရှင်ဂျန်နဲ့ဟောင်ကောင်အရေးတွေအတွက်ကုလသမဂ္ဂမှာတရုတ်နိုင်ငံကိုမြန်မာကထောက်ခံပေးနေတာမို့ဒါရီယာနှစ်နိုင်ငံအကြားမရှိမဖြစ်လိုအပ်နေတဲ့အခြေအနေတွေကိုပြသတဲ့တက်တည်ပဲလို့ဖော်ပြထားပါဗျ။ပြည်စုံရော www.eastasianforum.org မှာဖတ်ရှုနိုင်ကြပါခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ရွေးကောက်ပွဲပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ကြေညာထားတဲ့ NLD ပါတီကပြည်နယ်နဲ့ဒိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီကလူတွေပဲထားမယ်ဆိုတဲ့သဘောမျိုးပြောလာပါတယ်ဒီဒိုင်းနာတကယ်လှုပ်လာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေအနေနဲ့ဘာတွေဖြစ်လာနိုင်ပါသလဲဝန်ကြီးချုပ်နေရာတွေကိုခွဲပေးမယ်ဆိုရင်တော့ဒိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပိုင်းမှာဘာတွေများပိုးပြီးတိုးတက်လာနိုင်ပါသလဲစာရာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ကြရပါမယ်လူပေါင်းအသစ်ဒီမိုကရက်တစ်ပါတီ DPNS ရဲ့အတွဲဘက်အထွေထွေအတွင်းမှူးတော်နေနေမွေးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကနေရွေးကောက်ပွဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်းဦးမော်ထွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာနေနေမွေးပုံမထွန်းအောင် ဒီဝေးစနေကန်စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါရှင
့်အားလုံးသိထားတဲ့အတိုင်းပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်ကနေပြီးတော့ဟလာမကြာခင်မှာဖွဲ့စည်းတော့မဲ့အစိုးရဖွဲ့တင်မှာပြည်နယ်တိုင်းဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့သူကပြောသွားတယ်အဲ့လိုပြောတဲ့နေရာမှာလည်းသူက2008အခြေခံဥပဒေကပိတ်ထားချက်အရအာယူလာဖြစ်တယ်ဇွတ်ယူတာမဟုတ်ဘူးဆိုတော့ပြောသွားတာအလုံးကြားပြီးသားပါပဲဆိုတော့မင်းမင်းမွေးရေ NLD ပါတီအနေနဲ့ဟလာအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပထမပိုင်းမှာတွေးကြော်ထားတယ်အခုတော့2008အခြေခံဥပဒေကိုကင်ပြီးတော့ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောလာပါတယ်ဆိုတော့ဒီလိုမျိုး2008အခြေခံဥပဒေကိုကင်ပြီးတော့ဒီလိုပြောတဲ့ပြောဆိုချက်ကကြိုးကြောင်စီလျော်တယ်လို့ယူဆပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးရလို့ရှိရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးကအပြင်းမဲ့ဖြစ်မဲ့ဆိုပြီးတော့ဒီဒီမိုစီပတ်တော်သားအင်အားစုတွေအားလုံးကပြောနေကြတဲ့အခြေအနေဖြစ်ပါတယ်။အချိန်ထဲမှာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီအပြုသားညီညွတ်ရေးအစိုးရဆိုတာကလည်းအတန်ကျကျလောင်ထွက်လာပြီးလက်တွေမှာလည်းတိုင်းသားပါတီနဲ့နေရာအရပေါ့နော်။မတွေ့ပြတာတွေဘာတွေရှိပဲမဲ့လို့လိုက်တွေ့ပြီးတော့လိုက်တွေ့နေတဲ့အခြေအနေတွေရှိနေကြတယ်။အဲ့လိုအခြေအနေမျိုးမှာဒီဘုန်းကြီးချုပ်ဆွေးနွေးရဟော2008ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်အရာဆိုပြီးတော့အဲဆွဲကြိုင်ပြီးတော့ပြောရဲဆိုတဲ့အချက်ကတော့ကျွန်မအမြင်နဲ့ဆိုလို့ရှိရင်တော့ဒါတော့မသင့်တော်တဲ့အချက်ဖြစ်တယ်လို့ယူဆပါတယ်
။ဟုတ်ကဲ့။ကိုမော်ထွန်းအောင်ရောဒီလိုမျိုး2008အခြေခံဥပဒေကိုကြိုင်ပြီးတော့ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောတာဂျူးချောင်းစီလျော်တယ်လို့ယူဆပါလားကိုမော်ထွန်းအောင်
။ဒီခုနအမမနှင်းမွေးပြောသွားတယ်လို့ပဲပေါ့နော်ကျွန်တော်တို့အဲလက်ရှိနိုင်ငံရေးအနေအထားကကျွန်တော်တို့တကယ်ဟိုပြောရင်ပြုံပြောင်းလဲရေးဒီအခြေခံဥပဒေပေါ့နော်အလုံးမကြိုက်တဲ့ဥပဒေနောက်ငင်းချမ်းရေးပြီးဆုံးပြီလားပေါ့နော်မပြီးဆုံးသေးတဲ့ကာလလို့ပြောလို့ရပါတယ်အဲ့တော့ဒီလိုမပြီးဆုံးသေးတဲ့ကာလညှိနှိုင်းရအောင်မဲ့ဆက်လက်ပြီးတော့ပေါ့နော်အဲဒီတိုင်းသားလက်နက်ကင်ရင်နဲ့ညှိနှိုင်းရအောင်မဲ့ကာလမျိုးမှာမပြီးဆုံးသေးတဲ့ကာလမှာဒီဟာကိုပုံသေးပေါ့နော်ပုံသေးပုံစံနဲ့ကျွန်တော်တို့ကဟိုတော်တော်ချက်တယ်ဆိုရင်ဒီဟာကဒီဘာနဲ့တော်တန်းတူနေမလဲဆိုရင်စစ်တပ်ရဲ့စဉ်းစားပုံနဲ့နည်းနည်းတော်တူနေမလားလို့ကျွန်တော်အနေနဲ့မြင်တယ်စစ်တပ်ကလည်းသူရဲ့25ရာခိုင်နှုန်းကိုသူက fix လုပ်ပြီးတော့သူစဉ်းစားမှာပဲ။ဒါကိုသူခြေကဥပဒေအရပေးထားတဲ့ဟာငါဘယ်တော့မှတရားနေရွှေ့ပြီးတော့မစဉ်းစားဘူးပေါ့နော်။နိုင်ငံရေးပုံစံနဲ့မစဉ်းစားဘူး။ညီညွတ်ရေးပုံစံနဲ့မစဉ်းစားဘူး။ဆိုတဲ့အခါကျတော့ဟိုဒီနှစ်ဖက်ကစဉ်းစားပုံများတူနေသလားပေါ့နော်။အဲ့လိုမျိုးလေးမဖြစ်စေချင်ကျွန်တော်တို့ကတော့ democracy ဥဆောင်ပါတီမှာဥဆောင်နေတဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့ကဒါလက်ရှိအနေအထားအားလုံးစီစီလုံးလုံးနဲ့ဒီ federal ကိုရောက်အောင်ပေါ့နော်။တော့ရအောင်မယ်ခီးကြံသေးတယ်လန်တော့ဝက်ပဲရှိတဲ့နေရာမှာတော့ဒီလိုမျိုး fix ပုံစံမျိုးနဲ့ပေါ့နော်တခြားသူများနိုင်ငံကအစင်လာဒီမိုကရေစီစင်လာအရှိပိတာနိုင်ငံတွေရဲ့အတုံးနှုံးပုံစံလိုမျိုးဥပဒေကိုအတုံးနှုံးတာမျိုးကတော့ဒီချိန်မတင့်တော်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့မင်းမွေးရော်ဇော်မျိုးပုံပြောသလိုပဲဟလာဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲယူမယ်တခြားနိုင်ငံရေးပါတီနဲ့အထူးသဖြင့်တော့ဒါကကျွန်တော်တို့ပြည်နယ်တွေမှာပေါ့နော်ပြည်နယ်တွေမှာအနိုင်ရထားတဲ့နိုင်ငံတိုင်းသားပါတီရှိတဲ့အခါကျတော့ဒီတိုင်းသားပါတီတွေနဲ့ခွဲဖို့ဆိုပြီးတော့အများကတိုက်တွန်းနေကြတာအဲ့လိုမဟုတ်ဖဲနဲ့ NLD ပါတီကပဲဒီညှိချုပ်နေရာတွေကိုယူလိုက်မယ်တခြားနိုင်ငံရဲ့ပါတီတွေနဲ့ခွဲဝေတာမျိုးမလုပ်ဘူးဆိုရင်အကျိုးဆက်ကဘာတွေများဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီမှာတစ်ချက်ကိုထည့်ပြီးပြောရမယ်ဆိုလို့ရှိရင်တော့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုညှိုးနယ်လို့ဆိုပေမဲ့လို့အဲ့ဒီမှာကဒီအနိုင်ရပါတီကကိုယ်စလဲတွေကိုပဲခန့်ရမယ်လို့ညွှန်းထားတာမျိုးတော့မရှိဘူးရှင့်သူတို့ကနေပြီးတော့အနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်တွေကဘဒုကိုမဆိုသမရရဲ့အတင်ပြချက်ကိုလွတ်တော်ကအတီးပြုတ်ပြီးတော့ခတ်လို့ရတယ်ဆိုတော့ဖြစ်ပြချက်ရှိတယ်။ဆိုတဲ့ခါကျတော့အဲ့လိုအခြေအနေမျိုးမှာအနိုင်ရပါတီတစ်ခုလဲကနေပြီးတော့သူတို့ရဲ့ပါတီရဲ့ကိုယ်စားလှယ်တွေပေါ့နော်ဒီလူတွေကိုပဲဝန်ကြီးချုပ်ဖြစ်ခန့်ရမယ်ဆိုလို့ရှိရင်ကျမတို့ကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့လည်းဒီအဖြစ်အပျက်မျိုးတွေကိုကျမတို့ကလက်တွေ့ဖြတ်သန်းခဲ့ဘူးတဲ့အခြေအနေဖြစ်တယ်။ဖြစ်တယ်ဆိုတဲ့ခါကျတော့အဲ့ဒီဒုံကလည်း NLD အစိုးရအနေနဲ့ပေါ့နော်ဒီတိုင်းသားဆိုတော့ပြည်နယ်တွေမှာပေါ့နော်ဒီဒေသခံလူစုတွေကလက်မခံနိုင်တဲ့လူမျိုးတွေကိုဘုန်းကြီးချုပ်ဖြစ်ခန့်ခဲ့တဲ့တာဒကာတွေလို့ရှိတယ်။အဲ့ဒီနောက်ဆက်တွဲတွေကဘာတွေဖြစ်လာလဲဆိုတာကကျွန်တော်တို့အားလုံးအမြင်ပဲဖြစ်တယ်။အဲ့လိုဆိုတဲ့အခါကျရှေ့ဆက်ပြီးတော့ဒီကိုအနိုင်ရတဲ့အခြေအနေမှာမူတည်ပြီးတော့ပါတီတစ်ခုတည်းကနေပြီးတော့ဘုန်းကြီးချုပ်အဖြစ်နဲ့ယူမယ်၊ရွေးချယ်မယ်၊ခန့်မယ်ဆိုလို့ရှိရင်ရှိကရှိခဲ့တဲ့သင်ခန်းစာတွေကိုကိုကပြန်ပြီးမသုံးသပ်ဘူးတကယ်တမ်းလက်တွေ့အသုံးချတဲ့နေရာမှာအဲ့ဒါတွေကိုကိုကပြန်ပြီးတိတိကျကျမကြည့်ခဲ့ဘူးဆိုတဲ့အတိတ်ပဲတက်ရောက်သွားတယ်နောက်ဆက်တဲ့အကျိုးဆက်တွေကတော့ဒါပုတ်တိုက်မှုတွေဖြစ်လာနိုင်ကြတယ်အများကြီးရှိတယ်လို့ကျွန်မကတော့မြင်တယ်
တော့ကိုမိုးထုံးအောင်ရောတကယ်လို့များဒီတိုင်းပဲ NLD ကပဲညုံညားရအားလုံးယူမယ်ဆိုရင်နောက်ဆက်တွဲဘလူးအကျိုးဆက်တွေဖြစ်လာမယ်လို့ကိုမိုးထုံးအောင်သုံးသပ်တယ်လေ
ကျွန်တော်တို့ကတော့ဒီရှေ့မှာအဲ့လိုမျိုး NLD ကနေပဲဝင်ကြီးချုပ်ယူခဲ့တဲ့2015နဲ့2020ဥပမာရှိပြီးသားပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးတင်ကန်းစာကိုပဲကျွန်တော်တို့ပြန်လှန်ကြည့်လိုက်ရုံပဲရှေ့မှာအမမနှင်းမွေးလဲပြောရသလိုပဲအဲ့ဒါကိုလည်းကျွန်တော်အနေနဲ့ဟိုထောက်ခံတယ်ပေါ့နော်အဲထောက်ခံတယ်လို့ပြောဆိုလိုတဲ့နေရာမှာပေါ့နော်ဥပမာရခိုင်မှာဆိုရင်လည်းကျွန်တော်တို့ကဘာတလောမှာကျွန်တော်တို့ပေါ့နော်နာမည်ပြတ်ခဲ့ရတယ်ပေါ့နော်အဲဒီရိုဟင်ဂျာအဲဒီနေရင်းဒေသနေပြီးတော့ထွက်ပြေးရတဲ့ဟာဖြစ်ခဲ့တယ်အဲ့ရရဲ့ impact ကကျွန်တော်နိုင်ငံမှာတအားကြီးပါတယ
်
ဆိုတော့အခါကျတော့ဒီဝင်ကြီးချုပ်ကိစ္စနဲ့ direct ဆိုင်တယ်လို့ကျွန်တော်မဆိုလိုဘူးပေါ့နော်ဒါပေမဲ့ဒီနေရာမှာဒါကျွန်တော်တို့ရခိုင်မှာဒါအဲညညရေးအစိုးရတရတာရှိနေမယ်ဆိုရင်ပေါ့နော်ဒီထက်ပိုကောင်းမွန်တဲ့ရလက်တွေပေါ့နော်အဲရမလားပေါ့နော်အဲ့လိုမျိုးလေးတွေ option လေးတွေကိုလည်းကျွန်တော်အနေနဲ့မြင်မိရဲ့အခုကျတော့တို့ဒီအကောင်းဆုံးအကုန်လုံးကကျတော့ဒီဖြစ်ပြတဲ့ဟာကိုမထမ်းနိုင်တဲ့အဲဒူလီစီမှာပုံကြီးကြွားသွားတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒါကတော့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အဲဒီဂျန်နဲ့ဒီကရားတို့ဘာလို့ကျတော့ကျွန်တော်အနေနဲ့ကတော့ဒါတော့ပါတီတွင်းကိစ္စလိုမျိုးပို့ပြီးတော့မြင်တယ်ပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်စဉ်းစားမိတာသူကတကယ်ဆိုရင်ဒီပြည်နယ်တွေမှာပေါ့နော်ဝန်ကြီးချုပ်ပေးဖို့ဆိုတော့နှမျောတွန့်တိုစရာမလိုဘူးပေါ့နော်ကျွန်တော်တို့အနာဂတ်လာမယ့် Federal အခင်းအကျင်းကိုကျွန်တော်တို့ Pilot Test အနေနဲ့တော့စဉ်းစားလို့ရပေါ့နော်ဒီပုံမှာလွတ်ပေးလိုက်ပြီးတော့အဲဒီ Check and Balance Institution တွေတခုနဲ့တခုဘယ်လိုအလုပ်လုပ်လဲဆိုတော့ Case Study အနေနဲ့တော့ထိုင်ကြည့်လို့ရထိုင်ကြည့်ပြီးတော့တကယ်ကောင်းမွန်တဲ့အဲတင်ကန်းစာတွေကိုကျွန်တော်တို့အဲ့အနေရပြီးတော့နောက်ပိုင်းမှာကျွန်တော်တို့အဲဒီ Union Accord တွေပေါ့နော်အဲ့အနေတစင်ပေါ့နော်ဟိုအနာဂတ်federal the constitution တွေကိုကျွန်တော်တို့ပြန်လဲတည်ဆောက်မယ်အခြေခံဥပဒေပြန်လဲတည်ဆောက်မယ်ဆိုရင်ဒီအချက်လက်တွေစဉ်းစားစရာဖြစ်လာအခုအဲ့လိုမျိုးစဉ်းစားစရာအခွင့်အရေးကိုလက်လွတ်လိုက်တယ်လို့လည်းကျွန်တော်နေနေမြင်တယ
်နောက်တစ်ခုကလည်းကျွန်တော်နားလဲသလောက်ပေါ့နော်ဒီနယ်တိုင်းဒေသကြီး14ခုစလုံးကိုဖွဲ့ပြီးဘူးလို့လည်းပဲဘယ်သူမှတော့ပြောနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုတော့နားလဲတာပဲတချို့နေရာတွေတချို့ပြည်နယ်တွေဆိုတော့ကိုမိုးတော့ပြောသလိုဟလာတကယ်ကိုတင့်တော်တဲ့နေရာတွေမှာဒီမျိုးခွဲဝေပြီးတော့လုပ်ကြင်ကြမယ်ဆိုရင်တကယ်ကိုဟလာလိလာစရာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံအတွက်လိလာစရာနမူနာတော်မှဖြစ်မယ်ဆိုတာဒါတဘာဝကြရလို့ကျွန်တော်ယူဆပါတယ်ဆိုတော့မင်းမွေခွဲပြီးတယ်ဟလာတချို့ဝန်ကြီးချုပ်နေရာတွေကိုငရီပါတီကမယူဘဲနဲ့အဲ့ဒီဒေတာကအဲ့ဒီဒေတာမှာအများစုနိုင်ရတာပဲဖြစ်ဖြစ်တော့မို့တခြားအသင့်တော်ဆုံးလူတယောက်ပါတီတစ်ခုကလူတယောက်ကိုပဲဖြစ်ဖြစ်ဝန်ကြီးချုပ်တော်ဝန်ပေးတယ်ခွဲပြီးတယ်ဆိုရင်တော့တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းလက်ရှိသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းတွေမှာဘာတွေပို့ပြီးတော့ထူးခြားတိုးတက်လာနိုင်မယ်လို့ကျွန်တော်တို့ပြောလို့ရတယ်
ဟုတ်ကဲ့ကျမတို့ကအဓိကစဉ်းစားရမယ့်အချက်ကဘာလဲဆိုလို့ရှိရင်ဒီကနေ့အခြေအနေမှာဘယ်ဟာကအလိုအဆုံးလဲဘယ်ဟာကအဓိကဖြစ်တယ်လဲဆိုတော့တည်တည်ချာချာစဉ်းစားပြီးတော့ဆောင်ရွက်ဖို့လိုပါတယ်။ဘာဖြစ်လို့ဆိုတဲ့အခါကျတော့ကျမတို့လက်တွေ့အခြေအနေမှာဆိုလို့ရှိရင်ကြီးမားတဲ့အကန့်အသတ်တွေအခက်အခဲတွေရှိနေတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအပအဝင်ပေါ့နော်။ငင်းကြိုင်းကိစ္စရှိမယ်။နောက်တစ်ခါစစ်တပ်ကနေပြီးတော့မဲဆင်းမတမာမှုစသဖြင့်အဲ့အရာတွေဖော်ထုတ်ပြီးတော့ဒါသူ့ရဲ့အဓိကတောင်းကကာကွယ်ရေးဖြစ်တဲ့ဆိုတဲ့အချက်ကိုလိလူရှူပြီးတော့เนาะဒီဘဲစင်းနေစစ်တယ်မတမာမှုကြီးရှိရလို့ပြောနေတယ်တော့အမျိုးမျိုးပေါ့เนาะသူရဲ့တောက်ဆုချက်တွေကိုထုတ်နေစသဖြင့်ပေါ့เนาะစစ်တပ်ရဲ့ချိန်ချောင်းမှုကြီးရှိနေတယ်အဲ့လိုကျမတို့အဲ့လိုကြုံနေရတဲ့အခက်ခဲတွေကိုကြော်လွားနိုင်ဖို့ဆိုလို့ရှိရင်ကျမတို့အားလုံးကညီညီညွတ်ညွတ်နဲ့အတူတကွလက်တွဲပြီးအလုပ်လုပ်ကြဖို့လိုပါတယ်အဲ့လိုညီညွတ်နဲ့လက်တွဲတယ်ဆိုတဲ့နေရာမှာလည်းဒီမိုစီပတ်တော်သားတွေဆိုလိုတာပေါ့เนาะအဲကျမတို့ကဒီပြီးခဲ့တဲ့88ဒီမိုစီအရေးတော်ပုံကြီးကနေပြီးတော့ပြထမ်းလိုက်တဲ့ပြထမ်းချက်တွေကိုကျမတို့ကဒါကျမတို့ရဲ့တာဝန်တွေဖြစ်တယ်ဆိုပြီးတော့လက်တွဲကြဖို့ကလက်တော်မှာအရေးကြီးလိုအပ်နေတဲ့တာဝန်ဖြစ်တယ်ပေါ့နော်အဲ့ဒီလိုလက်တွဲဖို့ကိစ္စဆိုတာကခုနကကျမတို့ပြောခဲ့တဲ့နော်အမျိုးသားညီညွတ်ရေးအမှန်တကယ်ကိုလိုအပ်နေလက်ရှိအခြေအနေအဲ့လိုအမျိုးသားညီညွတ်ရေးရဖို့ဆိုတာကအလုံးကသဘောထားကြီးကြီးနဲ့ခုဆိုလို့ရှိရင် NLD ပါတီကနိုင်ငံနဲ့အပွင့်မှာပေါ့နော်သူတို့စကားအရဆိုရှင်မိုးပြိုတယ်လို့တုံးတယ်ပေါ့နော်တောင်မြကန်းတို့အနိုင်ရတဲ့အခြေအနေမျိုးဖြစ်တယ်။အဲ့လိုမှာကျွန်တော်တို့ရဲ့နားလည်ချက်ကဘာလဲဆိုလို့ရှိရင်အင်အားကြီးသူတွေကအမြဲတမ်းစစ်စစ်ဆော့ဆော့နဲ့ဆောင်ရွက်ဖို့လိုတယ်။အဲ့လိုမှမဟုတ်လို့ရှိရင်တကယ်တမ်းမှာတင့်မြတ်ညီညွတ်တဲ့အခြေအနေမျိုးကိုဖန်တီးနိုင်ဖို့ဆိုတာကတော်တော်ကိုမလွယ်တဲ့အခြေအနေမျိုးဖြစ်တယ်။ငါနိုင်လို့ငါကပဲဒီအစိုးရလောက်ရမယ်။ငါပဲဒီအဓိကနေရာတွေယူရမယ်ဆိုတဲ့စဉ်းစားချက်ကတော့ကျွန်မအနေနဲ့တော့လွဲတယ်လို့ယူဆရတယ်။အဲ့လိုမဟုတ်ဘဲနဲ့သဘောထားကြီးကြီးနဲ့ဟလာဒါကျမတို့ဒီကျန်တဲ့တိုင်းရင်းသားတွေကိုသူတို့ဖိတ်ခေါ်တာကမ်းလာတာရှိရဲ့အဲ့တော့တကယ်လက်တွေ့အခြေအနေမှာအကောင့်တွေဘောဖို့လို့တယ
်ဆိုတော့ကိုမော်ထွန်းရေငင်းကြီးတို့နေရာတွေတချို့နေရာတွေကိုများခွဲပြေးခဲ့မယ်ဆိုရင်တိုင်းပြည်ရဲ့ညညရေးပိုင်းဟလာအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြည်ပြောင်းလေးပိုင်းဘာတွေများထူးထူးခြားခြားပို့ပြီးတော့တိုးတက်ကောင်းမွန်လာနိုင်တယ်လို့ယူဆတယ်
อีอาก็จนอนี่เนี่ยบ่เนาะอุชุยไปในหมู่ญิงชั้นยินไปตัวบาจรเราอายตะหยอมุชิเมลุเนี่ยดาสิกเนี่ยป่ะบ่เนาะอัจฉะป่ะไล่ดาดีနိုင်ငံကိုအခုအုပ်စိုးနေတဲ့အလီဂရုပ်တွေပေါ့เนาะစစ်တပ်လဲပါမယ်နောက်ဒီအဲ့လိုမျိုးနိုင်ငံရေးရအုပ်ဆောင်နေတဲ့အလီဂရုပ်တွေကနေပြီးတော့တိုင်းပြည်ရေဒီကေဒီရီကွန်ဆလီရှင်းအတွက်ပေါ့เนาะတို့ဒီအတင်းဖြစ်နေပြီဆိုတဲ့ဥစ္စာကိုပေါ့เนาะအချက် ပြလိုက်တဲ့ဥစ္စာအင်တာမအရေးကြီးတဲ့နိုင်ငံရေးအချက်ပြမှုဖြစ်သွားမယ်လို့မြင်တယ်။ဆိုရဲကကြတော့ဒါမျိုးဖြစ်လာတယ်ဆိုရင်ကျွန်တော်တို့ဒီလူတွေရဲ့ဒီမိုကရေစီပေါ်မှာယုံကြည်မှုပုံပြီးအားကောင်းမှာပေါ့နော်။ဆိုလိုတဲ့သဘောကကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့စနစ်ကဟုတ်ပြီငါတို့ဒီတဖြည်းဖြည်းချင်းပြုပြင်သွားရင်ငါတို့လူချင်းတဲ့ဒီကိုယ်ပိုင်ပြထမ်းခွင့်ငါတို့လူချင်းတဲ့ နေနဲ့အဲယူဆပါတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့ချက်မပြဘူးဆိုရင်တော့ခုနပြောသလိုမျိုးအဲဒီဘက်ကဒီလူထုတွေနေနေပေါ့နော်အဲကျွန်တော်တို့ကိုယ့်ရဲ့အားကိုးရာကကိုယ်တတ်နတ်ပဲရှိပေါ့နော်ကိုယ်မှအားရှိမှကိုယ်ရန်ကြည့်လို့မရဘူးဆိုတော့အဲပုံစံမျိုးကိုပေါ့နော်ဟိုအားတော့ပေးသလိုမျိုးဖြစ်နိုင်တယ်ပေါ့နော်ဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့ပူးပေါင်းဆောင်ရွက်ခြင်းချင်းချင်းတယောက်နဲ့တယောက်ပေါ့နော်ဒီနိုင်ငံရေးရတမုံချေပြီးတော့ပေါ့နော်အခွင့်ရေးပေးခြင်းဒါတွေကိုမြင်တော့မှမဟုတ်ဘူးပေါ့နော်ဆိုတော့ဒါကကျွန်တော်အနေနဲ့ကတော့အုပ်ချုပ်ရေးပိုင်းပဲမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဆိုလိုချင်နေတာကအဲဒါဒီကျွန်တော်တို့နောက်မျိုးဆက်တွေအတွက်ပေါ့နော်နောက်လာမယ့်အနှစ်20 30အတွက်ပါအဲဒီကျွန်တော်တို့နိုင်ငံရေးတပေါ်ထားကြီးမှုအများကြီးတာဝါနိုင်တယ်လို့မြင်ပါတယ်
ဒါရေးကြည့်ရချက်ပါပဲနောက်တစ်ခုကျွန်တော်စဉ်းစားမိတာကဘာလဲဆိုတော့အခုကမြူသောညညွေဆိုပြီးတော့ပြောတယ်ပေါ့ဗျာဟလာမြူသောညညွေဆိုတဲ့စကားကလည်းပဲဒါပဲရှိအစိုးရ NLD ပါတီဘက်ကနေပြီးတော့ဆက်ထွက်လာတဲ့လူတံမဲ့လीဆိုတော့ဟလာဒီလိုမျိုးဝန်ကြီးချုပ်နေရာပဲဖြစ်ဖြစ်ပြည်တော်စုအဆင့်မှာပဲဖြစ်ဖြစ်ပြည်내အတိုင်းအဆင့်မှာပဲဖြစ်ဖြစ်ဟလာနေရာတွေပေါ့ဘယ်သူကတော့ဘယ်ပါတီတော့ဘယ်နေရာပြီးဘယ်သူတော့ဘယ်နေရာပြီးဆိုတော့ခွဲပေးယူနေကောမြူသောညညွေဆိုတာဖြစ်လာမှာလားအဲ့ဒီလိုခွဲမပြီးလို့ရောမျိုးသားညွေးဆိုတော့ထိခိုက်ပါလားကျွန်တော်မှအဲ့လိုစဉ်းစားချက်ရှိတယ်မင်းနှမွေးဘယ်လိုသဘောရပါလဲ
ဒီမှာအမြင်ကတော့လေအဲ့လိုနေရာဆိုတဲ့နေရာတွေကိုမိဂါမတ်တပေါ့နော်ဝင်ကြီးချုပ်နေရာခုနကကိုချောချောသိန်းပြောသလိုပဲဝင်ကြီးနေရာစသဖြင့်ပေါ့နော်အဲ့လိုနေရာတွေကိုမိဂါမတ်တအနေနဲ့ပေးယူမြနေတော့ဒါကသမတို့လူချင်းနဲ့မျိုးသားညွေးဆိုတော့ဖြစ်လာနိုင်မှာမဟုတ်ဘူးတကယ်တမ်းမှာဆိုလို့ရှိရင်တိုင်းသားပဲဖြစ်ဖြစ်ဗမာနဲ့တိုင်းသားပါပဲအကုန်လုံးကိုဓာတ်လူကြီးလူသဘောထားနိုင်မို့လို့ရမီလူတန်းတို့အခွင့်အရေးတွေပေးနိုင်မှုလို့ရတယ်။အဲ့လိုမှမဟုတ်လို့ရှိရင်ပြီးခဲ့တဲ့တက်လျှောက်မှာကျွန်တော်တို့ဗာဖြစ်ခဲ့လဲဆိုလို့ရှိရင်ပြီးခဲ့တဲ့အစိုးရတက်တမ်းမှာဆိုလို့ရှိရင်တိုင်းရင်းသားရေးရာဝန်ကြီးဆိုတာကိုတနေရာပေးခဲ့တယ်။သို့တော်လည်းပဲဗာဖြစ်လဲဆိုလို့ရှိရင်သူ့ရဲ့မိခင်ပါတီကိုအကြောင်းမကြားခဲ့ဘူး။ဒီဝန်ကြီးတယောက်ကိုပဲခေါ်ပြီးတော့ဒီတာဝန်ကိုပေးခဲ့တယ်ဆိုတဲ့အခါကျတော့သူ့မိခင်ပါတီနဲ့သူ့နဲ့ကြားတဲ့မှာတစုံတရာပေါ့နော်ပုတ်တိုက်မှုပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်တို့ကြားခဲ့ရတာရှိတယ်။အခုတခါလဲလိုက်ပြီးတော့ဒီတိုင်းရင်းသားပါတီတွေကိုတွေ့တဲ့အခါမှာဒီကချင်ပါတီကချင်ပြည်နယ်ပြည်သူ့ပါတီဘက်ကနေပြီးတော့ပြောဆိုတဲ့အင်တာဗျူးတွေကျွန်တော်တို့ကြားရတာတွေရှိတယ်လေအဲ့ဒီမှာဆိုလို့ရှိရင်ဟိုပါတီဥက္ကဋ္ဌနဲ့နောက်တစ်ခါကျတော့ဒီအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ပဲခေါ်ပြီးတော့တွေ့တဲ့အားမျိုးဆိုတဲ့ခါကျတော့ဒီအနိုင်ရတဲ့ပါတီအတွက်ကောနောက်ခုနကခေါ်ထွက်ခံရတဲ့ပါတီအတွက်ကောနောက်ရေးရှိအတွက်ကောနိုင်ငံအတွက်ကောမကောင်းဆိုတဲ့ဒါပြောဆိုချက်တွေအင်တာဗျူးတွေကျွန်တော်တို့ကြားရတာရှိတယ်အဲ့တော့တကယ်တမ်းမှာဆိုလို့ရှိရင်နေရာပေးတယ်မပေးဘူးဆိုတာတကယ်တမ်းမှာကတန်းတူကြီးတို့သဘောထားဖို့ဒီလူတွေကငါတို့เนี่ยအတူတူလက်တွဲပြီးတော့ဒီမိုကရေစီကိုငါတို့ရဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုအတူတကွတည်ထောင်မဲ့သူတွေရဲဘော်ရဲဘက်ကြီးဖြစ်တယ်ဆိုတဲ့ခံယူချက်တကယ်တမ်းမှာတိတိကျကျရှိဖို့လိုတယ်အပေါ်ရန်မိဂါမတ်တဝင်းရုပ်နေရဝင်းကြီးနေရပေးုံနေတဲ့ဒီအပြတ္တနာတွေကတည်ခဲ့သွားမယ်လို့ကျွန်မကတော့မယူဆပါဘူးရှင
်ကိုမထွန်းအောင်အဲ့တော့ဝင်းကြီးချုပ်နေရပဲဖြစ်ဖြစ်ပြီးတော်စုအစင်ဟလာပြည်နယ်အစင်တိုင်းအစင်အဲ့ဒီနေရာတွေမှာနေရာတွေခွဲပေးုံနေကောအမှုသားညီကြီးဆိုတာကိုလာရှိဆက်တွန်းအားပေးတဲ့ကိစ္စဖြစ်မှာလားအဲ့လိုခွဲမပြီးလို့ရောမြူသားညညကြီးဆိုတာကိုမတီးဆောက်နိုင်တော့ဘူးလားဘယ်လိုမြင်ပါလဲ
ဒီမှာကကျွန်တော်ဟိုပါပေါ့နော်ကျွန်တော်မြင်တာကတော့ဟိုနှစ်ပိုင်းခွဲပြီးတော့မြင်တဲ့တယ်လို့မြင်တယ်မြူသားညညကြီးဆိုတာကဒါဒီအာနာခွဲဝေချင်းပေါ့နော်နေရာပေးချင်းပေးချင်းနဲ့ဟိုလုံဝကြီးတို့နှစ်ခုလုံးကထပ်တူကြအောင်မဟုတ်ဘူးပေါ့နော်မြူသားညညကြီးကပို့ပြီးတော့လမ်းစဉ်သဘောမျိုးဆောင်ပြီးတော့ဒီနေရာခွဲပြေးချင်းဟိုကကြတော့ဒီလမ်းခုလကဘုရားတွေပေါ့နော်အဲ့လိုမျိုးပုံစံနဲ့ဟိုကျွန်တော်တို့ရှုမြင်လို့ရတယ်လို့အဲကျွန်တော်အနေနဲ့ပြောချင်ပါတယ်အဲ့တော့နေရာခွဲပေးုံလောက်နဲ့ကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးရောက်သွားတယ်ဆိုတာမဟုတ်သေးဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့လိုချင်တာကတကယ်ကိုအဲကိုပိုင်ပြထမ်းခွင့် Federal နိုင်ငံတော်ကိုကျွန်တော်တို့က ဒီတွားနေတဲ့နေထားပေါ့เนาะအဲ့အောင်မရောက်လို့ကျွန်တော်တို့အမျိုးသားညီညွတ်ရေးတွေမရနိုင်တာပေါ့เนาะငင်းချမ်းရေးတွေမရနိုင်တာဆိုတော့ယူဆချက်ကရှိနေတယ်အဲ့တော့ခုနပြောတဲ့ဝင်ကြီးနေဝင်ကြီးချုပ်နေပြီးလိုက်လို့အဲဒီဖက်ဒရယ်ပုံစံဖြစ်သွားမှာမဟုတ်တာဆိုရဲတော့ဒါပေမဲ့အဲ့ဒါကိုရောက်ဖို့ရန်အတွက်ပေါ့เนาะကျွန်တော်တို့အချက်ပြလိုက်တာအဲ့တော့ဟိုဒီဝင်ကြီးချုပ်နေဝင်ကြီးနေ
ခုကျွန်တော်ထပ်မေးချင်တာကပါလဲဆိုတော့ခုနမန္တလေးမွေးဆွေးနွေးတော့တဲ့အထဲမှာလဲပါပါတယ်တမ်ဘရိုဘက်ကနေပြီးတော့ဟလာမဲဆင်းအမှားတွေထောက်ပြနေတာတွေရှိတယ်ဒါတွေကဆက်ပြီးတော့လဲထုတ်ပြန်နေတော့မယ်ဟလာနောက်ထပ်လဲပဲဘာတွေပြောလာအောင်မလဲဘာတွေဖြစ်လာအောင်မလဲကျွန်တော်တို့တိတိကျကျမသိသေးဘူးလက်ရှိအခြေအနေပေါ်မှာတချို့ကလဲပဲဒါဥရီအတိုင်းပဲဖြစ်ရှင်းသွားရင်ဘာမှမဖြစ်ပါဘူးလက်ရှိရှိနေတဲ့ဥရီရာပဲဖြစ်ရှင်းရမှာလို့မြင်ရတာရှိတယ်လို့တချို့မှလည်းပဲဒီကနေပြီးတော့ဘာတွေများဆက်ဖြစ်လာအောင်မလဲဆိုတော့စိုးရိမ်ချက်တွေရှိနေတာကျွန်တော်ကြားထားရပါတယ်ဆိုတော့မနေ့မွေးကြီးအခုလိုမျိုးတမ်ဘရိုဘက်ကနေပြီးတော့ဟာငယ်စင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဇက်တိုက်လူပြောလာတာမြန်မာနိုင်ငံကြီးမှာအဓိကအရေးကြီးတဲ့ဒီအခွင့်အရေးကနေပြီးတော့ပြောလာတာကနေပြီးတော့ဘာတွေဖြစ်လာမယ်လို့မျှော်လင့်နိုင်ပါတယ်။ဘာတွေဆက်ဖြစ်လာနိုင်တယ်လဲ။မနေ့မွေးစိုးရိမ်စရာအခြေအနေကိုဖြစ်တယ်လို့ယူဆပါသလား
။ကျွန်မအမြင်ကတော့လေဒီစစ်တပ်ကနေပြီးတော့ပြင်ညာချက်တွေအမျိုးမျိုးထုတ်တယ်၊သတင်းစာရှင်းလင်းပွဲတွေလုပ်တယ်ဆိုတဲ့အခြေအနေကသူတို့ရဲ့လုပ်ပိုင်ခွင့်ဘောင်ကိုကျော်နေလို့ကျွန်မတို့ယူဆရတယ်။သူတို့ကတော့2008ပေးထားခြင်းအရာဘာရလို့ပြောနေကြတယ်ဆိုပေမဲ့လို့တကယ်တော့မှကျွန်တော်တို့အမြင်ကတော့တက်ဆိုတာကကွေးအလုပ်ကိုပဲလုပ်ရမှာပဲ။အဲ့တော့ကြောင့်သူတို့ဒီလွတ်တော်ထဲမှာထိုင်နေတာဆိုတာကလွန်လွန်လာတယ်။အဲ့လိုအခြေအနေကနေပြီးတော့သူတို့ကဒီမဲဆင်းနေစစ်တယ်၊ဘာတွေထုတ်ပြန်မှညာတွေထုတ်ပြန်မှဆိုတာကသူတို့ကအုတ်ချုပ်ရေးအာဏာမှာဝင်ပြီးတော့ဆက်ဆက်နေတဲ့အခြေအနေမျိုးဖြစ်တယ်။နောက်လက်ရှိမှာကျွန်တော်တို့အမြင်ကပုံမှန်လေးလေးပြောရမယ်ဆိုလို့ရှိရင်ဒီပြည်ထောင်စုကောက်ဘတ်ကော်မရှင်မှာလိုအပ်ချက်တွေအများကြီးရှိနေတာမှန်တယ်၊ချိုးရင်းချက်တွေရှိနေတယ်။သို့တော်လည်းပဲအဲ့ဒါကိုပြောရမယ့်အပိုင်းကတစ်ပိုင်းဖြစ်ပါတယ်။လက်ရှိမှာကျွန်တော်တို့ရခဲ့တဲ့ဒီရွေးကောက်ပွဲမှာရရှိခဲ့တဲ့ရလဒ်ကဆိုလို့ရှိရင်ဒါလူတို့ရဲ့ရလတ်ဖြစ်ပါလူတို့ပိုင်ဖြစ်ပါတယ် NLD တခုတည်းပိုင်တော့မဟုတ်ပါလူတို့တခုလုံးကပိုင်နေရလတ်ဖြစ်တယ်အဲ့ဒီလူတို့ပိုင်နေရလတ်ကိုတက်ကနေပြီးရောသူ့ရဲ့အခွင့်အာဏာတွေတုံးပြီးတော့ပြုကျော်စော်ကားမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီမိုစီပတ်တော်သားအားလုံးကနေစုပေါင်းပြီးတော့ဒါလူတို့ရလတ်ကိုကာကွယ်ရမှာပဲဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်တက်ကသူဘာလုပ်တယ်မလုပ်ဘူးဆိုတာသူ့ရဲ့တမိုင်းနဲ့ဖြစ်ပါတယ
်ဟုတ်ကဲ့ဗျာကိုမောထွန်းအောင်ကြီးဒီအချိန်ဒီဘလောက်ကြီးစိုးရင်စရာကောင်းတယ်ကိုမောထွန်းအောင်ဘာတွေမျှော်လင့်ထားတယ်ဘာတွေဆက်ဖြစ်လာနိုင်တယ်ဗျာ
တခုကကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကခုနကမနင်းမွေးပြောသူလိုပဲကျွန်တော်တို့ကဒီငွေကိုကလေး2008ကိုကြိုက်တာမှမဟုတ်တာပေါ့နော်တာအဲဒီစက်တပ်အနေနဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာနေရာယူထားတာတွေအစိုးရဘက်ထဲမှာအဲတို့တို့ပေါ့နော်ဟိုနေရာယူရထားတဲ့ဥစ္စာတွေကတကယ်ဒီမိုကရေစီလေးကျင့်တယ်လည်းမကိုက်ညီပါဘူးအဲဒါပေမဲ့သူပြောတဲ့ဒီရုပ်ောက်ဝဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေရှိနေဆိုတာလည်းဒါညင်လို့မရတဲ့အပိုင်းတွေကိုလည်းမြည်ပြမှာကျွန်တော်အနေနဲ့တွေ့ရပေါ့နော်ဒါကတပိုင်းတသက်ဖြစ်ရှာဒီအဖြစ်ရှင်းရမယ့်ဥစ္စာကလည်းပြည်သူကမန်ဒိတ်ပေးထားတဲ့အစိုးရကနေပဲအဖြစ်ရှင်းရမယ်လို့ကျွန်တော်အနေနဲ့ကတော့ယူဆထားတယ်ပေါ့နော်အဲနောက်တစ်ခုအာနာတိတ်မယ်မသိဘူးပေါ့နော်လူတွေစိုးရိမ်နေဆိုတာကကြတော့ကျွန်တော်မြင်တာကကြတော့ဥပဒေပြဋ္ဌာန်းချက်သူ့အတူဘယ်လိုပဲရှိရှိအဓိကမူတည်နေတာကတော့ဒီလက်ရှိအဲစစ်တပ်ရဲ့ခေါင်းဆောင်တွေပေါ်မှာပဲမူတည်လို့ယူဆတယ်ပေါ့နော်သူတို့အနေနဲ့ကတော့ဥပဒေမြေတုပ်ပြင်ရှိစေကမူအဲသူတို့စိတ်ထဲမှာဆုံးဖြတ်ဒါပီတာကိစ္စတခုဆိုရင်တော့သူတို့ကတော့ဘယ်ဥပဒေပဲဖြစ်ဖြစ်အဲဒီလုတ်သွားမှာပဲလို့ဟိုကျွန်တော်နေနေတော့မြင်တယ်ပေါ့နော်အဲဒါဟိုဘယ်လိုလုပ်မလဲဘယ်လိုကောင်တက်ပုံလဲ2008တည်းကနေလည်းဖြစ်ဖြစ်နိုင်တယ်2008အပြင်ဘက်ကလည်းဖြစ်ဖြစ်နိုင်တယ်ဒါကတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့နော်ဒီသူကတော့သူပြီးတော့ဟိုဒါကြီးကိုတော့ဒါအကြောင်းနေမယ်လို့မျိုးလို့တော့လည်းမမြင်ပါဘူးအဲ့တော့သူတို့အပေါ်မှာမူတည်တယ်ကျွန်တော်ကတော့အဲ့လိုပဲပြောပြရစေ
ဟုတ်ကဲ့ဗျာဆုံးဖြတ်ထားပြီးသားဆိုရင်လည်းပဲဒီဆုံးဖြတ်ချက်ဒီတိုင်းပြည်ရဲ့အနာဂတ်ရှိရေးကိုအကောင်းပဲဖြစ်စီမဲ့ဆုံးဖြတ်ချက်ဖြစ်ပါစေလို့ပဲကျွန်တော်ကိုယ်တိုင်တော့ကျွန်တော်မျှော်လင့်ပါတယ်ဆုလဲဆုတောင်းပါတယ် COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လင်းနေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းကမ်းတွေကိုအင်ကာညဒိုင်းလေးလိုက်စီစဉ်နေရမှာအစားထိုးထုတ်လင်းနေတာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါရေးပြဝေးပွားပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတလွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မောင်ပါ။အခုတစ်ခေါက်တော့ပြင်သစ်နိုင်ငံကနှင်းလျှောစီအပန်းဖြေနေရတခုစီကိုတွားကြရမှာပါ။နှင်းဖုံးနေတဲ့ Alps တောင်တန်းတွေကြားကကမ္ဘာကျော် Chamonix Mont Blanc တောင်ကြားနှင်းလျှောစီအပန်းဖြေနေရစီကိုပါ။ ကိုဗစ်ကန့်သတ်ချက်တွေကြားမှာနှင်းလျှောစီးတဲ့နေရာတွေဘလို့ဖွင့်ထားတယ်ဆိုတာကိုအခုပဲကမ္ဘာတစ်လွှာခီးသွားစီစဉ်ကနေသွားလေ့လာရအောင်ပါရှင်။တင်တင်နိုင်ငံအဲလ်စတောင်းတွေဘောကရှာမိုနီမွန်ဘလောင်တောင်ကြားဟာကမ္ဘာမှာအကောင်းဆုံးနှင်းလျှောစီးလို့ရတဲ့နေရာလို့သတ်မှတ်ခံထားရတဲ့နေရာဖြစ်ပါတယ်။ပထမဆုံးစပီးနှင်းလျှောစီးသူတွေအတွက်ကစားလို့ကျွမ်းကျွမ်းကျင်ကျင်နှင်းလျှောစီးနိုင်တဲ့သူတွေအထိနှင်းလျှောစီးလို့ရတဲ့နေရာတွေရှိတဲ့ရှာမိုနီမွန်ဘလောင်ဟာကမ္ဘာနိုင်ငံဆောင်ကနှင်းလျှောစီးသူတွေကြားမှာတိတ်ကိုရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။1924ခုနှစ်တုန်းကဆောင်းရာသီအိုလံပစ်ပွဲတော်ကိုဒီမှာကျင်းပခဲ့ပူပါတယ်။နှင်းတွေဖုံးနေတဲ့တောင်တန်းတွေကြားကရှာမိုနီမွန်ဘလောင်တောင်ကြားရဲ့ရှုခင်းအလှကဘာနဲ့မှမတူအောင်ထူးခြားလှတာပါ။ဒီနေရာမှာနှင်းလျှောစီးအပန်းဖြေတဲခွန်နိုင်တဲ့နေရာ5ခုရှိပါတယ်။အတူကောက်ရှာမိုနီလို့ပြောကြတဲ့နေရာမှာအပန်းဖြေတဲခိုနိုင်တဲ့ဟိုတယ်တွေစားတောက်ဆိုင်တွေဈေးဆိုင်တွေနဲ့ပုံမှန်နှင်းလျှောစီးရာသီဆိုရင်စီကားနေလေးရှိတာပါ။2020-2021နှင်းလျှောစီးရာသီကတော့ကိုဗစ်ဒဏ်ခံနေရတဲ့အတွက်၆ကန့်နေပါတယ်။ကိုဗစ်ကရောဂါကာလပြည်သစ်နိုင်ငံမှာတခြားနေရာတော်တော်များများပိတ်ထားပေမဲ့လည်းနှင်းလျှောစီးအပန်းဖြေနေရာတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။အခုလိုအပန်းဖြေနေရာတွေဖွင့်ထားပေမဲ့အရင်တုန်းကလိုကမ္ဘာနိုင်ငံဆောင်ကလာကြတဲ့ဧည့်သည်တွေရဲ့ဘာသာစကားတန်အမျိုးစုံကိုလမ်းတွေပေါ်မှာမကြားရတော့ပါဘူး။ကန့်သတ်ချက်တွေကြားမှာဒီတောင်ကြားဒေသရဲ့အလှကိုခံစားခြင်းလိုလာကြတဲ့ပြင်သစ်ဧည့်သည်အနည်းငယ်သာရှိပါတယ
်။ Oui, c'est clair parce que là quand on voyait on passait les bars tout est fermé.
အရက်ဘားဆိုင်တွေရှိတဲ့နေရာဖြတ်လာတော့အားလုံးပိတ်ထားတာတွေ့ရပါတယ်။လမ်းတွေပေါ်မှာလည်း၆ကန့်နေရပါပဲ။ဒေသခံတွေဆိုလို့ရှိရင်အတော်လေးစိတ်ညစ်ကြမှာပါ။ကျွန်တော်တို့တက်ကတော့ကောင်းတာရှိတယ်လို့မကောင်းတာလည်းရှိပါတယ်။ကောင်းတာကတော့လူတွေမရှုပ်လို့လမ်းလျှောက်ကြည့်ရတာကောင်းပါလေ။ဒါပေမဲ့လည်းပျော်စရာအခြေအနေမျိုးတော့မဟုတ်ပါဘူး။ဈေးဆိုင်တွေစားတောက်ဆိုင်တွေကလူတွေရဲ့မျက်နှာတွေပေါ်မှာအပြုံးတွေပျောက်နေပါလေ။လက်ရှိအခြေအနေကြောင့်မပြောနိုင်ကြဘူးထင်ပါရဲ့
။ကိုဗစ်ကာလမှာနှင်းလျှောစီးအပန်းဖြေနေရတွေကိုပြင်သစ်အစိုးရကဖွင့်ခွင့်ပေးထားပေမဲ့နှင်းထောင်တစ်ခုကနေတစ်ခုကူးသွားနိုင်အောင်ပို့ဆောင်ပေးတဲ့ cable car တွေ ski lift တွေကိုတော့ပိတ်ထားပါတယ်။ဒါကြောင့်တောင်ထိပ်အမြင့်ကနေအောက်ကိုနှင်းလျှောစီးခြင်းတွေသိမ့်မလာကြပါဘူး။အပျော်စီးအပန်းဖြေလာကြသူတချို့လဲတနေရာကနေတနေရာခူးသွားဖို့အခက်တွေ့နေကြပါတယ်
။ Vu ce qui se passe autre part les stations fallait remonter pour et
တောင်ကုန်းတစ်ခုကနေတစ်ခုသွားနိုင်အောင်လှုပ်ထားပေးတဲ့ ski lift ကိုတော့ဖွင့်ထားပေးတင်ပါတယ်။အဲ့ဒါဆိုကျွန်တော်တို့ဆိုင်တွေရှိတဲ့နေရာသွားနိုင်မှာပါ။အခုတော့ကျွန်တော်တို့သွားလို့မရပါဘူး။
ရှာမိုနီမွန်ဘလောင်မှာနှင်းလျှောစီးလာတဲ့တွေကိုအားထားလည်ပတ်နေကြရတဲ့စီးပွားရေးလုပ်ငန်းတွေအခုအတော်လေးထိခိုက်နေကြတာပါ။အရင်ကဒီလိုအချိန်မျိုးသိပ်ကိုအလုပ်ဖြစ်တဲ့နှင်းလျှောစီးဝတ်စုံငှားတဲ့ဆိုင်မှာဆိုရင်လေဧည့်သည်တွေသိပ်မလာကြတဲ့အတွက်အခက်တွေ့နေပါတယ်
။ Ah ben nous c'est simple depuis le début de la crise Covid
COVID ကရောဂါစပစ်ချင်းကလေးကဆိုရင်ကျွန်တော်တို့ရဲ့ဝင်ငွေ90ရာခိုင်နှုန်းထက်မနည်းထိခိုက်ခဲ့ပါတယ်။ကျွန်တော်နဲ့ကျွန်တော်တို့ဖော်ကင်ဘက်တွေဆိုရင်ကုမ္ပဏီမပိတ်ရအောင်လာနေချီပြီးလာစားမယူပဲအလုပ်လုပ်ခဲ့ကြရတာပါ။
ဒီတောင်ကြားဒေသကစားတောက်ဆိုင်တွေအရက်ပါတွေမှာ COVID-19 ကန့်သတ်ချက်တွေကြောင့်ဆိုင်ထဲကိုဧည့်သည်ဝင်ထိုင်စားခွင့်ပြုလို့မရပါဘူး။ဆိုင်တော်တော်များများလည်းပိတ်ထားရတဲ့အတွက်စီးပွားရေးထိခိုက်နေကြပါတယ်။ take away ဝယ်စားနိုင်အောင်ဖွင့်ထားတဲ့ဒီဆိုင်ဆိုရင်လည်းပုံမှန်ဝင်ငွေရဲ့10ရာခိုင်နှုန်းလောက်ပဲရတယ်လို့ပြောပါတယ်။အခြေအနေကောင်းလာမယ့်အလားအလာမမြင်ရသေးဘူးလို့ဆိုင်ရှင်ကဆိုပါတယ်
။ Oh, bah, c'est une catastrophe, hein.C'est une catastrophe, j'ai peur que beaucoup puissent pas s'en remettre hein, c'est une période qui est très longue
maintenant. Yishi ဖြစ်နေပြီဆိုတော့တော်တော်များများဆက်ပြီးတော့ရပ်တည်နိုင်ကြမယ်လို့မထင်ပါဘူး။အစိုးရကစီးပွားရေးကြားကန်နိုင်ဖို့အတွက် COVID ထောက်ပံ့ကြေးပေးပေးမယ်လည်းမကာမိပါဘူး။ Ski ban ဖြစ်ရသည့်တစ်ခုလုံးမှာရနိုင်တဲ့ဝင်ငွေတွေကိုအစိုးရကပေးတဲ့ထောက်ပံ့ငွေကကာမိအောင်မလုပ်နိုင်ပါဘူး။ကာယောဂါကြီးဘယ်တော့အဆုံးသတ်မယ်ဆိုတာကိုမသိနိုင်သေးတော့အခြေအနေတွေကောင်းလာမယ်လို့လည်းမမြင်ပါဘူး။ကာကွယ်ဆေးရှိနေပြီဆိုပေမဲ့လည်းကာကွယ်ဆေးထိုးဖို့စောင့်နေကြတဲ့သူတွေကလည်းအများကြီးရှိနေပါသေးတယ်။
ရှာမိုနီမွန်ဘလောင်တောင်ကြားဒေသရဲ့နှင်းလျှောစီးရာသီကပုံမှန်အားဖြင့်ဒီဇင်ဘာလလယ်လောက်ကနေမေလလယ်လောက်အထိဖြစ်ပါတယ်။တကယ်လို့သာနှင်းလျှောစီးရာသီကုန်းတဲ့အထိပြန်မဖွင့်နိုင်ရင်ထိခိုက်ဆုံးရှုံးမှုတွေသိပ်ကိုများမယ်လို့ ski lift လုပ်ငန်းကုမ္ပဏီအခြေခဲကခန့်မှန်းထားပါတယ်။ပြင်သစ်တွေပါဝင်ဥရောပတိုက်သားတွေအနှစ်သက်ဆုံးဆောင်းရာသီအပန်းဖြေနည်းတစ်ခုကတော့နှင်းလျှောစီးခရီးထွက်တာဖြစ်ပါတယ်။နောက်နှစ်တွေကြာရင်တော့ခီးသွွားလုပ်ငန်းတွေပုံမှန်ပြန်လည်အသက်ဝင်လာဖို့အတွက်ရှာမိုနီမွန်ဘလောင်တောင်ကြားဒေသကစီးပွားရေးလုပ်ငန်းတွေသာမကတိတ်လှတဲ့ဒီနေရာကိုပုံမှန်လာပြီးနှင်းလျှောစီးအပန်းဖြေခီးထွက်လေရှိသူတွေမျှော်လင့်နေကြပါရဲ့ရှင်ကျွန်မဆူမြတ်မောင်ပ
ါအမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်လူဦးရေတိုးလာတာနဲ့အမျှလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကဘာတဝမ်းပင်လယ်စာဝယ်လူအားအစမတန်များပြားလာပါတယ်။အထူးဖြင့်ပင်လယ်ရေကြောင်းခီးလန်းပိုပြီးလွယ်ကူလာတဲ့အတွက်ကြောင့်အလွန်အကျူးငါးတွေဖမ်းနေကြတာလည်းဖြစ်ပါတယ်။ ဒါပေမဲ့ပင်လယ်ထဲမှာငါးတွေတဖြည်းဖြည်းရှားပါလာတဲ့အတွေ့ငါးဖန်သမားတငါသည်တွေအနေနဲ့တွက်ချီကြိုက်အောင်ပိုးဝေးလံတဲ့သမုတ်တရားတဲ့ငါးရှာထွက်ရပါတော့တယ်ဒီလိုပင်လယ်ခီးထွက်ဖို့လောင်စာနဲ့အလုသမားကလည်းဈေးကြီးပေးကြရပါတယ်ဒါကြောင့်တချို့ကစရိတ်ချင်းချင်းနဲ့အလုပ်လဲဖြစ်အမြက်လဲရအောင်တရားမဝင်တဲ့နီလန်းတွေနဲ့လှုပ်ရှားကြရပါတော့တယ်။အဲ့ဒီတဲကနီလန်းတစ်ခုကတော့အာမအလုပ်ခိုင်းစေပြီးကုန်ရစေပက်တာအောင်ကြံစီတဲ့နီးပါပဲ။ငါးဖက်လုံငါဟာလူကုန်ကူးမှုနဲ့အန္တရာယ်အများဆုံးဆက်ဆက်မှုရှိနေကြောင်းနဲ့ပင်လယ်စာထုတ်လုပ်ဖြန့်ဖြူးရေးမှာလူကုန်ကူးမှုကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုတင်သွင်းတဲ့ NOAA ကအမျိုးသားသမုဒ္ဒရာနဲ့ဇလဗေဒဌာနနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအလို့ဟာအန္တရာယ်များတယ်လို့သဘောထားကြပြီးအရေးအချင်းရှိစရာမလိုအလွဲတကူလူစားထိုးနိုင်တဲ့ရွှေပြောင်းအလို့သမားတွေကိုအကြီးအကျယ်အားထားခိုင်းစေကြတာဖြစ်ပါတယ်။လူကုန်ကူးဖို့အတွက်ဖျားယောင်းဖို့အလွယ်ဆုံးလူအုပ်စုကိုပိတ်မှတ်ထားကြတယ်လို့ဆိုပါတယ်။ငါးဖန်းလုပ်ငန်းရဲ့တဘာဝကူကပင်လယ်ထဲအထီးကျန်နေကြရတာဆိုတော့ဒီရာဇဝတ်မှုကျူးလွန်တဲ့အဖြစ်ကအလွဲတကူပုံးရှောင်နေလို့ရပါတယ်။ငါဖန်သင်မောတွေကပင်လယ်ထဲမှာတခါတလေလရွေချီနေကြရတယ်လို့နှစ်ချီကြအောင်နေကြရတာတွေလည်းရှိပါတယ်။ဒီလိုအခြေအနေတွေကြောင့်ငါဖန်အလုသမားတွေအနေနဲ့အာရမအလုခိုင်းစေတာကလွတ်မြောက်အောင်ထွက်ပြေးလို့မဖြစ်နိုင်တယ်လို့မတရားအခိုင်းခံရတာကိုလည်းတိုင်ကြားဖို့မလွယ်ပါဘူး။လူကုန်ကူရောင်းစားခံရသူတွေဟာစိတ်ဆင်းရဲကြတယ်လို့ကိုထိလက်ရောက်စော်ကားခံရတာတွေလည်းမကြာခဏရင်ဆိုင်ကြရပါတယ်။တခါတလေအသက်သေဆုံးတဲ့အထိခံစားကြရပါတယ်အလုတ်ချိန်တွေကျော်လွန်ပြီးခိုင်းတာအနေအထိုင်ဆင်းရဲတာလောက်ခနေနေဒါမှမဟုတ်တပြားမှမပြီးပဲအခိုင်းခံကြရတာတွေလည်းရှိပါတယ်ဆင်းရဲမွဲတေမှုအကြမ်းဖက်မှုယာဆွေးမှုအစစ်မြင့်အရာရှိကြီးတွေအာဂရိလိုက်စားမှုတွေရှိပြီးလူထုလွတ်လပ်ခွင့်နဲ့အလုသမားအခွင့်အရေးအတွေ့တရားဥပဒေအရအကာအကွယ်ပေးမှုအားနည်းတဲ့နိုင်ငံရေးတည်ငြိမ်မှုမရှိတဲ့နိုင်ငံတွေရဲ့ငါးဖန်းလုပ်ငန်းတွေမှာအာရမခိုင်းစေခံရတာတွေပိုပြီးရှိတတ်ပါတယ်ဒီအခြေအနေစိုးတွေပပျောက်အောင်အမေရိကန်ပြည်ထောင်စုကအဆင့်၄ဆင့်အကောင့်ထဲပေါ်ဖို့ဒီအစီရင်ခံစာကထောက်ခံအကြံပြုထားပါတယ်။ပထမအချက်ကတော့ပြည်တွင်းမှာရောနိုင်ငံတကာမှာပါပင်လယ်စာထုတ်လုပ်ဖြန့်ဖြူးရေးလုပ်ငန်းတွေမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အစိုးရတရက်လုံးတုံ့ပြန်ဖို့နည်းဗျူဟာချမှတ်ရေးဖြစ်ပါတယ်။ဒုတိယအချက်အနေနဲ့ငါးလုပ်ငန်းတွေမှာအရမခိုင်းစေတဲ့ပြဿနာရှိနေတယ်လို့နာမည်ထွက်နေတဲ့နိုင်ငံတွေကိုလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုအတွက်အမေရိကန်ပြည်ထောင်စုကအားပေးထောက်ခံပံ့ပိုးတင်တယ်လို့အကြံပြုထားပါတယ် NGO လူထုအခြေပြုအဖွဲ့အစည်းတွေနဲ့တခြားမဖြစ်မနေပါဝင်တင်သူတွေအနေနဲ့ငါးဖန်းလုပ်ငန်းတွေနဲ့ထိတွေ့ဆက်ဆံပြီးကမ္ဘာတဝန်းလူကုန်ကူးမှုတွေကိုလက်လန်းမိအောင်ကြိုးပမ်းနိုင်ဖို့အမေရိကန်ပြည်ထောင်စုကပံ့ပိုးကူညီတင်တယ်လို့တတိယအကြံပြုချက်ကဆိုပါတယ်နောက်ဆုံးချက်ကတော့ပင်လယ်စာဖြန့်ဖြူးတဲ့လုပ်ငန်းတွေမှာလူကုန်ကူးမှုမဖြစ်အောင်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့အမျိုးသားသမုဒ္ဒရာနဲ့ဇလဗေဒဌာနတို့ရဲ့လက်ရှိကြိုးပမ်းမှုတွေကိုအခြေခံပြီးဒီအကြံပြုချက်တွေခိုင်မာအောင်ဆောင်ရွက်တင်တယ်လို့ဆိုပါတယ်။ပင်လယ်စာလုပ်ငန်းမှာလူကုန်ကူးမှုတိုက်ဖျက်ရေးဟာလူအခွင့်အရေးနဲ့ရာဇဝတ်မှုရေးရာတွေအတွက်အရေးကြီးတယ်လို့အမေရိကန်နိုင်ငံရေးမူဝါဒအတွက်လည်းအရေးပါပါတယ်။အခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာဟာပင်လယ်စာလုပ်ငန်းမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုနဲ့ပူးပေါင်းညှိနှိုင်းနိုင်ရေးအားပေးတဲ့အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
် VOA မြန်မာပိုင်းပုံတပ်ဘူးနေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါဇန်နဝါရီလ6ရက်နေ့ကထရမ့်ထောက်ခံသူထောင်ပေါင်းများစွာကနေလွှတ်တော်အဆောက်အုံနဲ့ဝင်ရောက်စီးနင်းမှုမှာလှုပ်ဆော်ခဲ့တဲ့ပြည်မှုနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအရေးယူမဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးပွဲမှာတရားသူကြီးတွေနဲ့ဂျူရီလူကြီးတွေဖြစ်ထမ်းဆောင်ဖို့မနစ်အင်ကာနေကအမေရိကန်အထက်လွှတ်တော်အမတ်တွေကျန်းသစ္စာချိန်ဆခဲ့ကြပါတယ်ဒီမိုကရက်အမတ်50နဲ့ရီပဘလစ်ကန်အမတ်50စုစုပေါင်းအမတ်100ရှိနေတဲ့အထက်လွှတ်တော်မှာထရမ့်ကိုတရားစွဲထားတဲ့အမှုကိုဖေဖော်ဝါရီလ9ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်COVID-19 ကာကွယ်ဆေးတွေကိုဖြန့်ဖြူးတဲ့နေရာမှာပိုးပြီးညီတူညီမျှဖြန့်ဝေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအင်္ဂါနေ့ကနှစ်ဆတိုးတောင်းဆိုလိုက်ပါတယ်ဒီတိုင်နိုင်ငံမှာအင်္ဂါနေ့ကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းအချက်အလက်တွေအရရက်ပေါင်း28ရက်အတွင်း COVID-19 ရောဂါကြောင့်လူပေါင်း300,000ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ411ယောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 33,800 ကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့ 3,000 ကျော်ရှိပြီဖြစ်ပါတယ်။ဒီတော်တွင် COVID ကာကွယ်ဆေးတွေကို
ဒီကနေ့ဇန်နဝါရီလ28ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေနာဝန်ထမ်းတွေကိုစတင်ထိုးပေးသွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဇန်နဝါရီလ29ရက်နဲ့30ရက်နေ့မှာထိုးနှံပေးသွားဖို့စီစဉ်ထားပါတယ်အင်ဒိုနီးရှားနိုင်ငံမှာတော့ COVID-19 ကူးစက်ခံရသူပေါင်းတသန်းကျော်ရှိသွားပြီဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတရက်တည်းကူးစက်ခံရသူပေါင်း 13,000 ကျော်ရှိတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ရောဂါကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.